Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်ဇန်ကနေ2022ခုနှစ်မေလ14ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဆိုင်းပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးဖို့အမေရိကန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုလိုက်ပါတယ်ရုရှားကိုရေးယူပိတ်ဆို့မှုတွေတိုးမြင့်ပြီးတော့ယူကရိန်းကိုလက်နက်အကူအညီတွေဆက်ပေးသွားမယ်လို့ G7 နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေကကတိပြုပြောကြားလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံမှာတော့ COVID ကြောင့်တေဆုံးသူ28ယောက်ရှိသွားပြီဖြစ်ပါတယ်လို့ KCN သတင်းကကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာတော့ရုရှားရဲ့ကျူးကျော်စစ်ကိုခံရတဲ့ယူကရိန်းနိုင်ငံကတောင်သူလယ်သမားတွေဘလို့အခက်အခဲတွေနဲ့ကြုံနေရတယ်ဆိုတဲ့သတင်းပါဝင်အပတ်စဉ်ဒုအတန်အစီအစဉ်မှာဆိုရင်တော့
ကိုထုံသေးသေးတယ်မှာရဲတိုင်းမှာနားကြားနေရတယ်လေသူကပြောတယ်နော်ဒီဒီလူနာအတွေ့လုံးဝမရှိဘူးသူ5မိနစ်တွင်ရအောင်အပြီးလောက်မှရမယ်ဆိုပြီးအဲ့လိုပြောနေနားထဲမှာကြားနေတယ်ဩကောမမျိုးလုံးရပြပြီးတော့လေနူးနေတယ်ပြီးလို့တ
ော့နိုင်ငံကအစိုးရဆေးရုံနေမှာတွေးလူရှင်တွေနဲလာတာကြောင့်သွေးသွင်းကုသမှုတွေအခက်အခဲကြုံနေရတဲ့အကြောင်းလူနာရှင်တဦးပြောသွားတာကိုဒုသံအစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်ဒါအပြင်ဥတမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းနဲ့နိုင်ငံကသတင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အာဆီယံနိုင်ငံတွေကိုယူကရိန်းကျူးကျော်ဆင်းတဲ့ပတ်သက်ပြီးတော့ခိုင်မာမာယက်တီချဖို့အမေရိကန်ဘက်ကတိုက်တွန်းနေပေမဲ့အခုအမေရိကန်အာဆီယံထိပ်သီးစနစ်ဝတ်ပြီးမှတော့ယူကရိန်းဆင်းတဲ့ပတ်သက်ပြီးတော့ရုရှားကိုဝေဖန်ရှုံချမှုမျိုးထွက်မလာခဲ့ပါဘူးရုရှားသမ္မတပူတင်ကိုဝေဖန်တာမျိုးအာဆီယံနိုင်ငံတွေဘက်ကသတိထားပြီးတော့ရှောင်ဖဲနေပါတယ်အထူးသဖြင့်အင်ဒိုနီးရှားအပါအဝင်အာဆီယံနိုင်ငံတွေဟာရုရှားယူကရိန်းအရေးမှာကြားနေဖို့ကြိုးစားနေကြပါအာဆီယံဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံဟာဆိုရင်လေယူကရိန်းစစ်မှာရုရှားဘက်ကနေပြီးတော့ကာဝယ်ပြောဆိုတဲ့အထိရှိခဲ့ပါတယ်အင်ဒိုနီးရှားမှာမကြာမီကျင်းပမဲ့ G20 ဆက်မှုထိပ်သီးညီလာခံမှာရုရှားကိုဖယ်ချင်ထားဖို့ပြောဆိုမှုတွေရှိနေပြီးတော့ရုရှားတက်လာမယ်ဆိုရင်တော့အစည်းအဝေးတပိတ်မှောက်မယ်ဆိုပြီးတော့အနောက်နိုင်ငံတချို့ကချိန်ချောက်ထားပါတယ်။နိုင်ငံရေးသုံးသပ်သူတချို့ကတော့အမေရိကန်ပြောင်စုအနေနဲ့အာဆီယံနဲ့ဆက်ဆံရေးမှာတရုတ်နဲ့ရှင်ပြန်ရေးအဓိကမဟာမိတ်လို့သဘောထားတာမဟုတ်လို့ရုရှားကိစ္စမှာအာဆီယံနဲ့တိတ်ပြီးတော့တင်းတင်းမမာမဖြစ်လို့ဘူးလို့ယူဆပါတယ်။ထိပ်သီးအစည်းအဝေးပြီးပြုတော့ကြညာချက်ထဲမှာတော့ယူကရိန်းနိုင်ငံရဲ့အချို့ချာအာဏာပိုင်မှုနိုင်ငံရေးလွတ်လပ်မှုနေမည်ပိုင်ဆိုးမှုတွေကိုအတိအမှပြုတယ်လို့ပဲဖော်ပြပြီးတော့ရုရှားကိုအမည်တက်ပြီးတော့ဝေဖန်တာမျိုးမရှိပါဘူး။မြန်မာနိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ပြီးတော့နိုင်ငံအချင်းသားတွေကိုလွှတ်ပေးဖို့အမေရိကန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုပါတယ်။မြန်မာပြည်အာဆီယံဘုံသဘောတူညီချက်5ရပ်ကိုအချိန်ကြီးအကောင်အထည်ဖော်ဆောင်ဖို့အမေရိကန်အာဆီယံထိပ်သီးအစနစ်ဝတ်ပြီးပြုတော့ကြညာချက်မှာတိုက်တွန်းခဲ့တာပါ။လက်ရှိကြုံရတဲ့မြန်မာအခြေတဲ့အခြေအနေပေါ်မှာလည်းလွန်တရာစိုးရိမ်မိတယ်လို့အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေကဖော်ပြပါရယ်။ဒီအခြေတဲ့ကိုညီညွတ်စွာနဲ့အပြည့်ထုတ်နိုင်ဖို့အာဆီယံထူးကိုယ်စားလှယ်ကတဆင့်အာဆီယံရဲ့ကြိုးပမ်းနေမှုအပေါ်မှာလည်းထောက်ခံအားပေးတယ်လို့ဖော်ပြပါရယ်။နှစ်ရကြာပြုလုပ်ခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲပြီးအချက်28ချက်ပါပူးရဲကြညာချက်ထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံရေးကိုအချက်တစ်ချက်အနေနဲ့ဖော်ပြခဲ့တာဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကိုမြန်မာစစ်ကောင်စီအကြီးအကဲကိုဖိတ်ကြားခြင်းမပြုခဲ့ဘဲနဲ့မြန်မာနိုင်ငံကုစားပြုနေရမှာခုံလွတ်ပဲချထားပါရယ်။အစည်းအဝေးကျင်းပနေတဲ့တချိန်ထဲမှာပဲဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံကြေးဝန်ကြီးကိုအမေရိကန်ဆွေကခေါ်ယူတွေ့ဆုံခဲ့တာကြောင့်မြန်မာစစ်ကောင်စီဘက်ကအမေရိကန်ဆွေရဲ့ရည်တည်ချက်ပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါရယ်။မလေးရှားနိုင်ငံကြေးဝန်ကြီးကလည်းမြန်မာအရေးကိုဖြည့်ရှင်းဖို့ NUG ကိုထိဆက်ဆောင်ရွက်ဖို့လိုရဲဆိုပြီးတော့အာဆီယံထူးကိုယ်စားလှယ်ကိုတိုက်တွန်းထားပါရယ်။မလေးရှားနိုင်ငံရဲ့ဝန်ကြီးဟာဝါရှင်တန် DC မှာရှိစဉ်အခုမေလ14ရက်နေ့မှာ NUG နိုင်ငံရဲ့ဝန်ကြီးဒေါ်စင်မအောင်နဲ့လူကိုယ်တိုင်တွေ့ဆုံစကားပြောဖို့ရှိပါတယ်။ရုရှားကိုစီးပွားရေးပိတ်ဆို့ပြီးတော့နိုင်ငံရေးအထူးကြံစီဖို့တိုးမြင့်လုပ်မှာဖြစ်တယ်လို့ပဲယူကရိန်းကိုလည်းလက်နက်အကူအညီတွေဆက်ပေးသွားမယ်လို့ G7 ဆက်မှုထိပ်သီး9နိုင်ငံနိုင်ငံရဲ့ဝန်ကြီးတွေကတိကွေပြုခဲ့ပါတယ်။ Britain, Canada, Germany, ပြင်သစ် Italy, Japan, American နဲ့ဥရောပသမဂ္ဂကအကြီးအကဲတာဝန်တွေဟာစစ်ဖက်နဲ့ကာကွယ်ရေးအထောက်ပံ့တွေကိုလိုအပ်သလိုအချင်းကြကြဆက်ပြီးတော့ထောက်ပံ့သွားဖို့လည်းကတိပေးခဲ့ကြပါရယ်။ရုရှားပေါ်စီးပွားရေးတက်ခတ်မှုတွေကြောင့်စားလဲရေးခါဖူလုံရေးပြဿနာကြုံလာရဲဆိုပြီးတော့အနောက်နိုင်ငံတွေကိုပုံဖြတ်ဖို့ရုရှားကလှုပ်ကြံဖန်တီးနေရဲဆိုပြီးတော့လည်းဆွေးနွေးခဲ့သလို ရုရှားကိုမကူညီဖို့တရုတ်ကိုတိုက်တွန်းဖို့လည်းဆွေးနွေးခဲ့ကြတယ်လို့ပူတဲ့ကြေညာချက်မှာဖော်ပြပါတယ်။ EU ဖွဲ့ဝင်နိုင်ငံတွေအနေနဲ့ရုရှားကရေနံမဝယ်ဖို့သဘောတူညီချက်တည်းရဒီရှေ့သတင်းပတ်တည်းရရှိနိုင်ဖို့မျှော်လင့်ကြိုးပမ်းနေကြပြီမဲ့ဒါကူဟန်ဂရီနိုင်ငံကတော့ကန့်ကွက်နေသေးပါဂျာမနီနိုင်ငံအနောက်ချမှာလုပ်တဲ့ဒီအစည်းအဝေးကိုယူကရိန်းနဲ့မော်ဒိုဗာနိုင်ငံရဲ့ဝန်ကြီးတွေလည်းတက်ရောက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာဥရောပကိုရောက်ရှိပြီးတော့အခုတနင်္ဂနွေမှာတော့ဂျာမနီမှာလုပ်မဲ့ NATO မြောက်အတ္တလန္တိတ်စစ်ဆေးရေးအဖွဲ့အစည်းအဝေးကိုတက်ရောက်ဖို့ရှိပါတယ်။အခု NATO အစည်းအဝေးမှာယူကရိန်းကိုရုရှားကျူးကျော်စစ်နဲ့အတူဖင်လန်နိုင်ငံ NATO အဖွဲ့ဝင်ဖြစ်လာရေးကိစ္စလည်းဆွေးနွေးဖို့ရှိပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုကြောင့်သူတို့အနေနဲ့ NATO အဖွဲ့ဝင်ဖြစ်ရေးလိုလားတယ်လို့ဖင်လန်နိုင်ငံခေါင်းဆောင်တွေကပြောထားပါတယ်။တစ်ဖက်မှာတော့အင်းဒီဂျင်ရုရှားကဒီလုပ်ရက်ကိုရန်စတဲ့လုပ်ရက်ဆိုပြီးတော့သဘောထားတဲ့အကြောင်းတုံ့ပြန်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်ရမှာလဲယူကရိန်းကနီတိုးဝင်ဖို့ကြိုးစားမှုကြောင့်ဆိုပြီးတော့ရုရှားဘက်ကအကြောင်းပြထားတာပါ။အလားတူပဲဆွီဒင်နိုင်ငံကလည်းနီတိုးဖွဲ့ဝင်ဖြစ်ရေးကိုစဉ်းစားသုံးသပ်နေပါတယ်။တူရကီနိုင်ငံကတော့ဒီနှစ်နိုင်ငံနီတိုးဖွဲ့ဝင်ဖြစ်ရေးကိုကန့်ကွက်နေပါတယ်။ဒီနှစ်နိုင်ငံဟာကပ်တဘုံတွေကိုအားပြီးအမြောက်လုပ်တယ်ဆိုပြီးတော့တူရကီဘက်ကဆွဆွဲထားတာပါ။ဖင်လန်နိုင်ငံရဲ့ဝန်ကြီးကတော့သူနဲ့ဒီတူရကီနိုင်ငံရဲ့ဝန်ကြီးတို့အခုတနင်္ဂနွေနေ့မှာတွေ့ဆုံဆွေးနွေးဖြစ်ရှင်းနိုင်ဖို့မျှော်လင့်နေပါတယ်။ဖင်လန်ဖြစ်စီဆွီဒင်ဖြစ်စီနီတိုးဝင်မယ်ဆိုရင်တော့ဒါဟာသူ့ရဲ့နိုင်ငံလူကြိုးရေးကိုချင်းချောက်မှုအဖြစ်ရှုမိနေတယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးကတော့သတိပေးနေပါတယ်။ဂျာမနီရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးကတော့တနင်္လာနေ့ကျရင်တော့ပြင်သစ်နိုင်ငံကိုဆက်သွားဖို့ရှိနေပါတယ်ခင
်ဗျာ။တန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 93.9 MHz နဲ့98.9 MHz 5မီတာ51 kHz 585တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kHz 1509ကနေပြောထုတ်လည်ပေးနေပါရရှင
်။ VOA American တန်ရဲ့စနေညထိပ်တန်းရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်။ယူကရိန်းစစ်ဘလောက်ကြာရှည်နိုင်မလဲဆိုတာမဟာမိတ်နိုင်ငံတွေပေါ်တည်တယ်လို့ယူကရိန်းသမ္မတကပြောလိုက်ပါတယ်။လက်ရှိအချင်းဆိုရင်ယူကရိန်းစစ်3လခန့်တည်းရောက်ရှိနေပါပြီ။ရုရှားကျူးကျော်စစ်ဘလောက်ကြာမှာကိုဘယ်သူမှမမှန်းနိုင်ပေမဲ့ဥရောပနဲ့လွတ်လပ်တဲ့ကမ္ဘာနိုင်ငံတွေပေါ်မူတည်နေပြီးစစ်ကိုအမြန်ဆုံးတက်နိုင်အောင်ယူကရိန်းဘက်ကတော့အစွမ်းကုန်ဆောင်ရွက်နေတယ်လို့ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကပြောလိုက်တာပါ။ယူကရိန်းဆိုရတဲ့ပြည်သူတွေအနေနဲ့ကိုမြေကိုရေကိုမြန်မြန်လွတ်မြောက်အောင်လုပ်နိုင်တဲ့များလုပ်နေပြီးစစ်ပွဲမြန်မြန်ပြည်ရေကိုနိုင်စင်ဦးစားပေးဆောင်ရွက်နေကြတယ်လို့သမ္မတဇယ်လန်စကီကနိုင်စင်သတင်းစာရှင်းလင်းပွဲမှာမနေ့ကပြောလိုက်တာပါ။တချိန်တည်းမှာတော့နေတူမြောက်အတ္တလန္တိတ်စာချုပ်စစ်မှားမိတ်အဖွဲ့အမြန်တိုးချဲ့ရေးဖြစ်နိုင်ခြေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ရဲ့အခုဂျာမနီခီးစဉ်ထဲမှာအဓိကထားဆွေးနွေးဖို့ရှိပါတယ်။တချိန်လုံးကနေတူအဖွဲ့နဲ့ခက်ခွာခွာနေခဲ့တဲ့ဖင်လန်နဲ့ဆွီဒင်နိုင်ငံတို့ဟာအခုတော့နေတူအဖွဲ့ဝင်ဖြစ်ဖို့ချိကဆောင်ရနေပါတယ်ဒါပေမဲ့နေတူအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့တူရကီကတော့ဒါကိုကန့်ကွက်နေပါတယ်ခင်ဗျအစ်စွေးမှာတော့ပြစ်သက်ခံသတင်းတောက်စာပနာပွဲတဲ့ရဲတွေဝင်ရိုက်တဲ့ပေါ်အမေရိကန်နဲ့ဥရောပသမဂ္ဂကဥဆောင်ကန့်ကွက်လိုက်ပါတယ်အစ်စွေးအသိခံအနောက်ဘက်ကစစ်စင်ရတဲ့သတင်းယူနေစဉ်ဗိုလ်တူးနေပြစ်သက်ခံခဲ့ရတဲ့အယ်ဂျာဇီးရာသတင်းတောက်အမျိုးသမီးရဲ့အလောင်းဝိုင်းရံတည်ယူလာသူတွေကိုအစ်စွေးရဲတွေမနေ့ကဝင်ရိုက်ခဲ့တာပေါ့နိုင်ငံတကာကပြင်းပြထန်ထန်ဒီနေ့ရှုတ်ချလိုက်တာပါအသက်52နှစ်အရွယ်ပါလက်စတိုင်းအမေရိကန်သတင်းတောက်ဆာရင်အဘူအဂလက်ရဲ့အတုပကိုဂျေရုဆလင်မြို့ဟောင်းမှာလူတွေထောင်ကနန်းတွေချီတက်ရောက်ပြီးတုတ်တံမှာမြေမြုပ်ဖို့အသွာအခုလိုဝင်ရိုက်တာကြောင့်အခေါင်းမြေပေါ်ပြုတ်ကျသွားခဲ့ရပါတယ်ဒီအခေါင်းပြုတ်ကျအောင်ခက်ခက်ခဲခဲကြိုးစားထိန်းသိမ်းခဲ့တဲ့ဝိုင်းရံတဲဆောင်လာသူတွေတချို့လက်ထက်ကပါလက်စတိုင်းလမ်းတွေကိုလည်းဒုတ်တွေနဲ့ဝင်ရိုက်တဲ့အစ္စရေးရဲတွေကဆွဲလွယူသွားခဲ့ပါတယ်။အခုမြန်ကွင်းပေါ်အမေရိကန်နိုင်ငံအနေနဲ့နက်နက်ရှိုင်းရှိုင်းယူကျုံမရဖြစ်ခဲ့ရတယ်လို့ထုတ်ပြန်ခဲ့ချိန်မှာဥရောပသမဂ္ဂ EU ကလည်းမလိုအပ်ဘဲအင်အားသုံးခဲ့တာပေါ်လွန်စွာစိတ်ထိခိုက်မိရတယ်လို့ကြေညာခဲ့ပါတယ်။မြောက်ကိုရီးယားမှာတော့ကိုဗစ်အဖြစ်များလာပြီးသေဆုံးသူနောက်ထပ်22ဦးရှိလာပြီလို့ကြေညာလိုက်ပါတယ်။မြောက်ကိုရီးယားမှာပထမဆုံးကိုဗစ်အဆုပြုံလိုက်ဖြစ်လာတာစတွေ့ကြောင်းနိုင်ငံပိုင်သတင်းတွေမှာကြေညာခဲ့ပြီးအဖျားရှိနေသူတွေနဲ့အခုလိုမနေ့ကထပ်သေးဆုံးကြရတာလို့ KCNA သတင်းဌာနကကြေညာလိုက်ပါတယ်။ဒါအပြင်အခုအချိန်ထိလူပေါင်း 28,000 ကျော်ကိုဗစ်ရောဂါနဲ့ကုသမှုခံယူထားရပြီးသေဆုံးသူစုစုပေါင်းကလည်း 29 ဦးထိရှိလာပြီလို့ KCNA သတင်းဌာနကဆက်ကြေညာခဲ့ပါတယ်။ဒါပေမဲ့ကိုဗစ် -19 ရောဂါကြောင့်အခုလိုနောက်ထပ်သေဆုံးခဲ့ကြရတာလို့တော့အထူးကြမပြောထားသေးပဲအရင်တူသာ Omicron မျိုးကွဲတဲ့တွေ့ပြီးသေဆုံးခဲ့တာလို့ KCNA သတင်းဌာနကမနေ့ကအတိအကျပြောထားခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင် Kim Jong-un ကလည်းတကမ္ဘာလုံးကိုဗစ်ကူးစက်မှုတန်းပြင်းပြင်းထန်ထန်ခံခဲ့ရပြီးအခုတော့နိုင်ငံထဲမှာအဆိုးဆုံးကပ်ဆင့်ကျရောက်လာတာလို့ အရေးပေါ်လူ့ဓမ္မပါတီစီဝေးမှာဒီနေ့ပြောခဲ့ပါတယ်။ဒါပေမဲ့ဒီဗိုင်းရပ်စ်ပိုးကကပ်သက်ထိန်းချုပ်ထားလို့ရတဲ့နေရာတွေမှာသာဖြစ်နေတာမို့လုံးဝတားဆီးလို့မရတာတော့မဟုတ်ဘူး။ပြည်သူအလုံးဒီခက်ခဲကိုအမြန်ဆုံးကြော်လွှားသွားနိုင်မှာယုံကြည်ထားကြပါလို့ကင်ကတိုက်တွန်းခဲ့ပါသေးတယ်ခင်ဗျာ။ကနေဒါဆိုရကတော့လက္ခဏာတမဲ့သူတွေအထိပါပြစ်မှုဖြစ်လာရင်ရေးယူဖို့ဥပဒေပြင်ဆင်ရေးဆွဲနေပါပြီ။အခုပြစ်မှုမျိုးလောလောဆယ်လူများမစင်စားမိကြသေးပဲနိုင်ငံတကာဥပဒေကျွမ်းကျင်သူတွေကတော့အာဃာတခီးတွားမှုကိုစိတ်ဝင်စားမှုများလာနေတာကြောင့်အခုလိုကြိုပြင်ဆင်ပြီးလို့အကြံပြုနေပါပဲ။အခုလိုပြင်ဆင်ပြဋ္ဌာန်းမှုရှိတဲ့ကနေဒါရဲ့အာဃာတနဲ့ပြစ်မှုတွေပေါ်ဘလို့တရားစီရင်နိုင်တဲ့ဥပဒေဟာတခြားနိုင်ငံတွေအတွက်လည်းနမူနာဖြစ်လာလိမ့်မယ်လို့ဒီကျွမ်းကျင်သူတွေကဆိုနေပါတယ်။တကယ်တော့လက္ခဏာအဆင့်ထိမရောက်သေးတဲ့နိုင်ငံတကာအာဂတရဲ့စခန်းတတော်တရားရေးလုပ်ငန်းစဉ်တွေကိုအရင်ချမှတ်ပြီးသားဖြစ်ပါတယ်။ဒါပေမဲ့လက္ခဏာလိုအဆင့်မျိုးကပိုချေပြတ်တဲ့ဥပဒေလိုတယ်လို့တော့ဩစတြေးလျရှိ Western Sydney တက္ကသိုလ်ရဲ့နိုင်ငံတကာဥပဒေဆိုင်ရာဂုရုဆောင်ပါမခ Stephen Freeland ကထောက်ပြပါတယ်။နိုင်ငံတကာအာဂတရဲ့စခန်းတတော်နိုင်ငံလိုက်ပိုင်ဆိုင်မှုဒေသတွေခွဲထားပေးပြီးသက်ဆိုင်ရာနိုင်ငံသားတစ်မျိုးအတွက်သက်ဆိုင်ရာဒေသမှာသက်ဆိုင်ရာနိုင်ငံဥပဒေတွေကျင့်သုံးဖြစ်ရှင်းဖို့ချမှတ်ထားပြီးဖြစ်ပါတယ်။ဒါပေမဲ့ဒီအာဂတရဲ့စခန်းနဲ့ပြည်မှုကနိုင်ငံသားတူနဲ့တခြားနိုင်ငံသားတူကြားမှာဖြစ်လာရင်တော့ဒီနိုင်ငံတွေကြားမှာညှိနှိုင်းဖြည့်ဆင်းကြဖို့လည်းသဘောတူထားပြီးဖြစ်ပါတယ်ခင
်ဗျ။နောက်ဆုံးရသတင်းတွေကိုကိုသားမျိုးဦးနဲ့ကိုဝင်းမင်းတို့ချင်းညာပေးတော့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးတော့တာမှာဖြစ်ပါတယ်။အရင်ဆုံးတော့ယူကရိန်းဘက်ကသတင်းကိုပြောပြချင်ပါတယ်။ယူကရိန်းနိုင်ငံကတောင်အာဆိုင်ခင်းတွေမှာမပေါက်ကွဲသေးတဲ့ဘုံတွေဒုံးကျည်ထိပ်ဖူးတွေကြောင့်တောင်သူတွေအသက်ဘေးအန္တရာယ်ဆိုရင်ရတဲ့အနေအထားကိုရောက်နေပါတယ်။ယူကရိန်းနိုင်ငံမှာနေဦးရသည်ဆိုင်ပြေးကာလာရောက်ချိန်မှာတောင်ရသမားတွေလိုအပ်တာကလောင်စာဆီနဲ့မြေဩဇာတွေမဟုတ်ပဲကြီးကားအင်ဂျင်နဲ့ဘုံရှင်တွေသမားတွေလည်းပါဝင်ပါတယ်။ဒီဘုံတွေကြောင့်လည်းဆိုင်ပြေးသမားတို့အသက်ဆုံးရှုံးခဲ့ပြီမဲ့လေယူကရိန်းတောင်သူတွေကတော့နိုင်ငံအတွက်စားနပ်ရိက္ခာမပြတ်အောင်စိုက်ပျိုးရေးကိုဆက်လုပ်နေကြပါတယ်။ AFP သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံအနောက်တောင်ဘက်ကစိုက်ပျိုးရေးလှုပ်ကိုင်နေသူအင်ကော်ဆီယာပါပိုင်စိုက်ခင်းထဲမှာမပေါက်ကွဲသေးတဲ့ရော့ကက်ဒုံးကျည်တွေကျနေတာကိုတွေ့ခဲ့ပေမဲ့သူကတော့ထုံရက်ထားတဲ့နေနေရာတွေမှာအလုတ်ပြတ်မခံပဲပြောင်းနေဆက်ပြီးစိုက်ပျိုးနေပါတယ်
။ Fermere po venir prezzovate picciastri ne to mosio
ဒီရတဲ့တပတ်ကျော်လောက်မှာကြည်ဘူးတွေကျနေတာကိုတွေ့ခဲ့ပါတယ်။ဆိုင်ကွေးရဲ့အဲ့ဒီဘက်အပိုင်းကိုကျွန်တော်တို့မတွားပါဘူး။ဆိုင်ပြေးဆိုတာကလည်းသူ့အချိန်နဲ့သူလောက်ကကြင်ရတာမို့ရက်ထားလို့မဖြစ်ပါဘူး။ဒါကြောင့်ဆိုင်ပြေးကိုဆက်ပြီးလုပ်နေရတာပါ။ဒီကြည့်ဘူးကနေစနစ်တန်ဖြုတ်ပေးဖို့အရေးပေါ်ဝန်ဆောင်မှုအဖွဲ့ကတော့လမ်းအကြောင်းကြားရပါတယ်
။ကျူးကျော်စစ်အတွင်းယူကရိန်းနိုင်ငံတော်ရုရှားတို့အုံပြုတဲ့မပေါက်ကွဲတဲ့မြေမြုပ်မိုင်းတွေလက်နက်ကြီးတွေနဲ့ရော့ကက်ဒုံးတွေကိုတောင်ယာလောက်ကင်သူတွေရှေ့တန်းကရင်ဆိုင်ရတာပါ။တောင်သူတွေကစိုက်ရင်ပြိုရင်သူတို့ပိုင်ညီပေါ်မှာကျနေတဲ့လက်နက်ကရိယာတွေရဲ့ဘေးနဲ့လည်းရင်ဆိုင်နေရပါတယ်။မြို့တော်ကီဖ်အနီးကူဂိုလီဖျော်မှာကွင်းထဲထွန်ဆက်နဲ့ထွန်ရက်နေတဲ့တောင်တယောက်မေလပထမပတ်ထဲမှာမိုင်းထိပြီးတော့ဒဏ်ရာခဲ့တယ်လို့ရဲတို့ကပြောပါတယ်။ဒီလိုထွန်ရက်ဆက်ပြိုနေတော့စစ်လက်နက်ပစ္စည်းပေါက်ကွဲလို့ထိခိုက်ဒဏ်ရာရတာအကျဉ်း20ထက်မနည်းရှိသေးလို့ Pro Agro သုတေသနအဖွဲ့ကပြောပါတယ်။ဒါပေမဲ့ဘလောက်ထိပြင်းထန်တယ်လဲဆိုတာကတော့မသိရပါဘူ
း။ CBV element могут спережать из-за выбухных камы.
စနေတံမှာသူ့လိုလိုပေါက်ကွဲအောင်ချိန်ကိုက်ထားတဲ့ဆက်တက်ချင်းတက်ထားနိုင်ပါတယ်။ဒီလိုလှုပ်ထားတာကြောင့်လေကွင်းထဲကလူတွေအလုံးလုံးနေချိန်လဲထပေါက်ကွဲနိုင်ပြီးလူတွေထိခိုက်နိုင်ပါတယ်
။စစ်ပွဲစကြရဲကမပေါက်ကွဲတဲ့လက်နက်တွေကိုနေ့တိုင်းနေ့ပါရှင်းလင်းနေရတယ်လို့လည်းပြောပါတယ
်။получается сама боевая частина для вниз на
ходит. ဒီ GP မှာရန်သူကိုထိခိုက်ဒဏ်ရာရစေမဲ့အစိပ်ပိုင်း30လောက်ပါပါတယ်။လေလူထဲမှာဒုံးကျည်ပေါက်ကွဲသွားတဲ့အခါပွင့်ထွက်လာတဲ့အပိုင်းစာရီနဲ့ရန်သူကိုထိခိုက်အောင်လုပ်ထားတာပါ။ဒါပေမဲ့ဒီကြည်ဘူးကလေလူထဲမှာပွင့်မသွားပဲစိုက်ကွင်းနဲ့ကျသွားတာဖြစ်ပါတယ
်။အခုလိုစိုက်ပျိုးမြေတွေထဲမပေါက်ကွဲသေးတဲ့ဘုံတစ်နေ့ကို၃လုံးလောက်လိုက်ရှင်ပင်နေရတယ်လို့လည်းဘုံရှင်လင်းရေးအဖွဲ့ကပြောပါတယ်။တချို့တောင်သူတွေကတော့ဆက်နေရှိတဲ့နေရာကိုဘုံရှင်လင်းရေးအဖွဲ့အတွက်အမအသားတွေလုပ်ထားပေးပြီးတော့သူတို့အလုပ်ဆက်လုပ်ကြတာပါ။စစ်ဖြစ်နေပေမဲ့လည်းတိုက်ပွဲမရှိတဲ့ဒေသမှာတော့တိုင်းပြည်ဆန္ဒရိက္ခာအတွေ့စိုက်ပျိုးသမားတွေမဖြစ်မနေအလုပ်လုပ်ကြရတယ်လို့တောင်သူဆီယပါကပြောပါတယ်။ယူကရိန်းဟာကမ္ဘာမှာနေကြာစီအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပြီးဂျုံမုံအထက်ကတင်ပို့တဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။စစ်ပွဲကြောင့်အလုပ်သမားရောလောင်စာစီပါရှားပါလာတဲ့အတွေ့ဆိုရင်မူတွေလည်းမြင့်တက်လာနေပါတယ်။စစ်မဖြစ်ခင်ကာလတုန်းကတော့ရုရှားနဲ့အမေရိကန်ပြည်ရင်ယူကရိန်းဟာကမ္ဘာကိုဂျုံမုံအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပြီးစစ်တုထမြောက်ပြောင်းဆန်အများဆုံးတင်ပို့တဲ့နိုင်ငံလည်းဖြစ်ပါတယ်။ ရုရှားနဲ့ယူကရိန်းနှစ်နိုင်ငံပေါင်းကမ္ဘာကိုတင်ပို့တဲ့ဂျုံမုံကတွေ30ရာခိုင်နှုန်းအထိရှိတာဖြစ်ပါတယ
်။နောက်လောင်ပြောသွားတာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်ပါတယ်။ဒီထဲကမှမြန်မာနိုင်ငံတော်ကလူအခွင့်အရေးတွေကိုတင်ဆက်ပေးနေတဲ့ဒုတန်စီစဉ်ကိုနားဆင်ရမှာပါ။ဒီတစ်ပတ်မှာတော့လုံခြုံစိတ်ချရတဲ့သွေးသွင်းကုသမှုခက်ခဲလာနေတဲ့အကြောင်းကိုတင်ပြထားပါတယ်။ဒီစီစဉ်ကိုတော့ Frontier Myanmar Wine Dot တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဘတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero ကတို့ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အဖက်ဖက်ကယူရင်းနေတဲ့မြမကျမ်းမာရေးတောင်းချမှုစနစ်မှာသွေးသွင်းကုသဖို့အတွက်အချိန်မီသွေးရရှိဖို့ကခက်ခဲလာခဲ့ပါပြီ။အစိုးရဆေးရုံတွေကလည်းလူနာတွေကိုသွေးရောင်းနေဆိုတော့ဆွဆွင်းခံရတာရှိနေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
မြန်မာကျန်းမာရေးစောင့်ရှောက်မှုစနစ်ရဲ့ပြဿနာများစွာကလက်ရှိလူနာတွေကြုံတွေ့နေရတာတခုကတော့လုံခြုံစိတ်ချရတဲ့သွေးသွင်းကုသမှုကိုမြန်မြန်ဆန်ဆန်နဲ့လလန်းမီရနိုင်ဖို့ပါစစ်ကြအာဏာမသိခင်ကတော့လူနာတွေသွေးလို့ရင်ဆေးရုံနဲ့စေတနာသွေးလူရှင်တွေစီကနေအခမဲ့ရနိုင်ပါတယ်ဒါပေမဲ့အခုတော့သွေးရဖို့ခက်လာတဲ့အပြင်သွေးတဲ့ယူနစ်ကိုငွေ3000လောက်နဲ့ဝယ်နေရပါတယ်မအေးမီလို့နာမည်လွှဲပြောင်းထားသူကတော့သူ့ရဲ့တအူးကလေးကိုရန်ကုန်ကအစိုးရစီရင်မှခွဲမွေးခဲ့ပါတယ်။ကလေးခွဲမွေးစဉ်ဆောင်းချဖို့လိုတဲ့သူမရဲ့သွေးမျိုးစားဖြစ်တဲ့ O- သွေးရဖို့ပရိတာအဖွဲ20လောက်စီကိုဖုန်းဆက်အကူအညီကြောင်းခဲ့ပေမဲ့မရခဲ့ပါဘူး။ဒါအပြင်သူမရဲ့လူမှုကွန်ရက်ဆာမင်နာကနေလည်းအကူအညီကြောင်းစာရေးခဲ့ပေမဲ့အကြောင်းမချူခဲ့ပြန်ပါဘူး။အဲ့ဒီလိုနဲ့မအေးမီတယောက်သွေးရှာရင်ဖြစ်စီမှုတွေများလာပြီးချွဲရည်စင်လာကတအိမ်ပွင့်လာလို့တမတ်အချိန်ချက်ကြိုပြီးခွဲကန်ဝင်ခဲ့ရပါတယ်
။ဆဲအောင်ပါပဲတနေအောင်ကိုလူကိုယ်တိုင်လဲလိုက်ရှာတယ်။အဲရအမျိုးသားရောအဖေတို့တွေရောအမျိုးတွေရောအဲ့လိုလိုက်ရှာပြုံးဆက်ပြီးရောလေ။လိုးမောက်ရှာလို့မရဘူးဖြစ်သွားတယ်။အတရားမဟုတ်တယောက်တော့ဘောနော်တိမ်မယ်ပေါ့အဲ့လိုပဲတွေးထားတယ်ရောကိုပဲတွေးထားလိုက်မယ်ပေါ့အဲ့လိုမျိုးပဲတွေးထားတယ်။ကြောင်ဝင်နေကကိုထုံသေးသေးတယ်အမကြီးရဲ့ဒါပေမဲ့နားကကြားနေရတယ်လေသူကပြောတယ်နော်ဒီဂျီလူနာအသွေးလုံးဝမရှိဘူး။တို့5မိနစ်တွင်ရအောင်အပြီးလောက်မှရမယ်ဆိုပြီးအဲ့လိုပြောနေနားထဲမှာကြားနေတယ်ဩကိုမမျက်လုံးကပြာပြီးတော့လေမူးနေတယ်ပြီးလို့တောင်ထင်တာခွဲခန်းနဲ့ဝင်ပြီးတော့တာတန်ကောင်းလို့ဒါနှစ်ယောက်စလုံးပြန်ထွက်လာနိုင်တယ
်မအိမီတက်တဲ့ဆိုရစီယုံအပါဝင်ဆေးယုံ16ယုံနဲ့သွေးရောဂါဌာနတစ်ခုကိုရန်ကုန်အမျိုးသားသွေးဌာနကနေသွေး၆ပန်းတာဖြစ်ပါတယ်အမျိုးသားသွေးဌာနမှာ2019ခုနှစ်ဒီဇင်ဘာလအထိတစ်နှစ်အတွင်းကိုသွေးလူရှင်ပေါင်း9000ကျော်အထိရှိခဲ့ပါတယ်ဒါပေမဲ့စစ်ကြအာဏာသိမ်းလိုက်တဲ့2021ခုနှစ်ဖေဖော်ဝါရီလကစလို့သွေးလူရှင်အရေအကျွတ်တိတိတသာကျသွားတယ်လို့ဒိုးအတန်ကဆက်သွယ်မေးမြန်းထားတဲ့အမည်မဖော်လိုသူပုံမှန်သွေးလူရှင်တချို့ကပြောကြပါတယ်။2020တစ်နှစ်လုံးမှာလည်းကိုဗစ် -19 ကပ်ရောဂါကြောင့်သွေးလူရှင်ကျဆင်းသွားလို့အမျိုးသားသွေးဌာနကနေသွေးလူရှင်လိုအပ်နေကြောင်းထုတ်ပြန်တာမျိုးတွေရှိခဲ့ပါတယ်။ဒိုးအတန်ကအမျိုးသားသွေးဌာနတာဝန်ခံထောက်ကြားတီယာအောင်ကိုဆက်သွယ်ခဲ့ပေမဲ့အင်တာဗျူးဖြစ်ဆိုဖို့ညင်းဆိုချပါရယ်ဧပြီလ26ရက်ကတင်ထားတဲ့အမျိုးသားသွေးဌာနရဲ့ website မှာတော့ A AB B သွေးနဲ့ O သွေးကရက်အနည်းငယ်ဇာလောက်သာရှိရဲ့လို့တင်ထားပါရယ်အမျိုးသားသွေးဌာနရဲ့ website မှာကြေညာနေကြကုမ္ပဏီတွေလူမှုရေးအသင်းအဖွဲ့တွေရဲ့စူပေါင်းသွေးလူဒဏ်ပွဲတွေဟာလည်းကိုဗစ်ကာလအစကတည်းကရနာချပြီးအခုထိသွေးလူဒဏ်ပွဲတစ်ခုမှမရှိသေးပါဘူးလူမှုရေးအသင်းအဖွဲ့ကသူတွေဟာလည်းစစ်ကောင်စီရဲ့လိုက်လံဖမ်းဆီးကြတွေကြောင့်ရှောင်တိန်နေရပါတယ်အမျိုးသားသွေးဌာနက6ပတ်နေရယ်ရန်ကုန်တိုင်းအတွင်းကအစိုးရစီယုံတစ်ခုရဲ့စီယုံအုပ်ကတော့စီယုံမှာရှားနေကြသွေးခွေးရန်အတိုင်းရှားနေပြီးသွေးလိုအပ်ချက်ရှိနေရယ်ဆိုတာကိုညင်းဆိုပါတယ်ဆေးအနာမသိခင်ကချက်ဆေးရုံလာတက်တဲ့လူနာလဲနေသွားလို့သွေးလိုတဲ့လူနာတိုင်းဆေးရုံကချုပ်ပေးနိုင်တယ်လို့သူကပြောပါရဲ့ဒါပေမဲ့အဲ့ဒီဆေးရုံကိုတက်နေတဲ့လူနာတွေကနေသွေးကူညီကြောင်းတဲ့ပို့စီကတော့လူမှုကွန်ရက်ဆာမင်နာမှာမြင်နေရသေးပါ ตวยลุอะเดอกุญีจ้างตวยยิงกะฉะญาละเอโลตวยลุရှင်ชาไปเดปราหิตาลูกโหลละเซ่เน่จ่อไปဖြစ်တဲ့ရန်ကုန်ตวยปราหิตาအဖွဲ့ဝင်တူကပြောပါတယ်ဒီလိုဖြစ်ရတာဟာဆေအာနာတိမ်မီနောက်ပိုင်းအာနာရှင်ကထိန်းချုပ်ထားတဲ့ကျမရဲ့ဝန်ကြီးဌာနရဲ့ဆေးရုံတွေကိုတွဲလူရှင်နဲ့သူနေလာတာကြောက်လေပါတယ်လို့သူကပြောပါ
ยังสูงเสียเวนเอ้ยอันยาเลยอันยาเลยสุดแล้วโอ้จะดูเส้นจีเลยบ่เนาะอะกูจะรออะไรไม่รู้ดอกโหเองก็เลยยันแน่เลยพี่รอดูจ้างจ้างมือยันฉี่เลยเดี๋ยวมาเจอโหตุลุชินเนี่ยตลอดไม่น่าเราไม่รู้จริงๆหรอกเปล่าอะไรไม่รู้ช่วยอ่ะซื้อยังไม่ซื้อเอาพี่รออะไรไม่รู้บ่ซื้อยังรู้บ่รู้สุดๆเลยมันไม่รู้ยาอ่ะไม่ได้ล่ะตุลุชินขออ่ะยันขัดแล้วบ่โชคลีก็ซื้อยังรู้ฉินเนาะไม่ชอบบ่อ่ะอะไรไม่รู้จริงๆหรอกไม่ ตัวมาเดียวสู้สักข้ามาไม่รู้กูโอ้ด้วยอะไรรู้อะไรรู้เนาะว่าสู้กูเนาะไรวะล่ะสัญญาเสียงไอ้ควายเสียงมันลุงน่าเดียวตัวกูตัวลู่รอปลาเจ้าเลยสู้รอไอ้ลุงน่าชี้เลยไอ้สองตัวบาร์เลยไอ้สองมาตัวบ้างตัวเชยเนี่ยไอ้ตัวบ้างตัวเชยเนี่ยเจ้าตัวเลยเจ้าไอ้ชี้เนี่ยเจ้ากันเจ้ามาเลยไอ้สองไอ้เจ้าเจ้าวะรอไอ้เสียมาปลาเจ้าเลยสู้รอเจ้าลู่ตัวบ้างเชยเนี่ยเนี่ยกูกูเชยมาเลย
จีนรู้ว่าอะไรจุดตัวสูงเลยลูกชิ้นเนี่ยยามเหยาะยามมึงมึงเห็นอะไรป้องมึงเห็นอะไรอะไรบ้างนะนี่เหรอข้างหน้าอู้หน้าไปสิละเสี่ยงอ่ะตัวนาเวซีก็ตัวข้ามไปยามเมื่อเช้าช่างสาวมีสีเอลูกผิวก็สวยจ๋อสวยโจ้ตั้งก็สุดตัวมีเอ็มมีมาพอลูกเอ็ดตัวลูกชิ้นชาเป็นบุบไรจัดมาเดียวกันเลยเสี่ยงก็ตัวยังสาวสีนี้ไปแต่ลุงก็ต้องทำงานหนึ่งอาทิตย์เนี่ยช่างหน้าลูกเปลี่ยนไปทำไมไม่ จู่ๆก็สุดตัวมีเงินเงินอะไรเสี่ยงโอกาสเสี่ยงวันเดือนนี้กันเนี่ยตัวยาวนานอยู่ลงว่าไม่ใช่บุหรี่ยิ่งสบายกูมองเงี้ยก็รู้ตัวนี้มันนั่งคุยเสียบัวจ้ะเอวีตัวลีลงชาบัวเมื่อก่อนลูกเป็นเนี่ยชาเขียวไว้นั่งคุยเสียมาพี่โลมาคุยกันนั่งเสียลีนั่งอยู่เฝ้าท่าเลยตัวยาวบัวลูกอะไรบ้างคุยไม่มันนะมาตัวลูกเสียงอายาวยาวลูกเสียงพี่เก็บไปทิ้งเอวีเมื่อเสียจีโอเนี่ยยาวตาเสียงพี่ไว้
จันทร์ดูเรก้าเอวีตัวมหัศเบศเสียงที่ลาตัวเสียงแข็งเงาแล้วเสียงจวงเวจามีเลยเนี่ยตัวเอฟไปแต่ยังกูแล้วเสียงโซบีงาฟ้าวงจินตั้งตัวจาระบ้าอันนี้ตัวจินลืมยาเรื่องทำยูมาดูว่าอะไรมีเวลาลืมยูรู้ด้วยไอ้เจ้าหน้าที่อะไรบ้างนวายมีจาระกูว่าจูบีดูว่าเจ้าท่าอะไรดูบางทีเราจะไปทำมาตะขาอะไรมีเชื่ออะไรเลยเราดูสิ่งนั้นมาเรื่อยๆกูว่าจูบีดูเจ้าท่าหมดก็รู้
กูรู้สึกได้ด้วยอ่ะที่มันเป็นเรื่องจริงดีแล้วดีแล้วตอนนี้เลยแต่เนี่ยเราจีดงไปนะกูว่าไอ้หนูไปจูบีดูดูตระกูลยังต้องเจ้าท่าเนาะสมะยี่มาเจ้าตัวเคยเสียบัวจ้ะลูนี่ตัวยาเขียบไปไหมเลยตัวต้องได้วันจันทร์เราคงจะเขียบไปเมื่อก่อนนะเธอตัวลูกบัวกูนี่ไปเพื่อนเนี่ยตัวลูกเสียนี่บอกกูกูมองเงี้ยเดียวยังจีไม่ใช่ยาวตัวลูกเอ๋ยสูนี่จะอยากตีไม่สวยจีมาเสียงกูนี่จังจีบีมีอะไรมา อ่ะเต็มไปเลยสิโก้กูนี่จำบทุกอาจารย์ไปไหมยามามาเนี่ยสิตัวตัวกูทำมึงอะไรเนี่ยนี่ไงตัวที่อาลีจะวันจันทร์ลูกอันนี้ลูกมีอะไรตัวลูกเป็นอาสุราใช่ไหมที่ลูกยี่ตัวที่ลูกอะไรจะพิจารณาที่ดูยาตัวยี่เนี่ยทุนเนี่ยเดี๋ยวมาตัวลูกไปเกจจะไปลูกจะเนี่ยพัฒน์ยังจะย้อนลูกกระเป๋าลูกจะย้อนย้อนนั่งกันเสียงมาเลย เพื่อนพี่เจ้านั่งกันพี่เป็นไหมใช่แต่เสียงมาเยอะจีนั่งกันไปรู้เยอะเยอะเสียอย่างไรน้องก็รู้เดี๋ยวมาป่าวเองรู้ยังจะไปทำไมเสียใจกับพี่ดูเรียยงจีมือเจ็บจ้าเสียงกันไปน้ำมารอสู้ยาเสียงนี่ป่าวเองอาณาเชนเนี่ยสัสเดเป้เพื่อสีกูมาท้ากูมาเป็นชิ้นจ้ารอเปล่า เขาเขียนตัวเขาเขียนลายไว้ที่ลูกเขาเขียนไว้จ้ามาตัวลูกอาจจะลูน่าก็ชอบมาตัวเองจ้าลูน่าเนี่ยลูกเสียงเบาเมียชอบเดอเพื่อสิมีกันไว้เพื่อจะไว้พี่บอกลายไว้นั่นลองเพื่อจะยังไม่ลูน่าเองลูน่าเองกูมองเงยจงยาตัวลูกเล่นขยันเรื่องกิจการเรื่องลูน่าเองตัวลูกเสียงเนี่ย ปลายตาอัตเตนุยจามาชงจิมูย้อนเนล่าจามาเอ้กูพิโอการอเนเน่ชีบีอัตเตนุยเน่จูตัวลูกเก็บไปเมื่อคุยอ๋อตัวลูกอัตเตนุนาเชียงกูรันสัตว์ลามาตัวลูกเบียวเอ้ลูกเบียวไว้ยังอ๋อบาดอย่างดีตัวเน่ปัตตาบีโอมาลูกสาจาวเวจินอ๋อเราเบียวเนี่ยกูอัตเตนเน่เชียงบีโอ
ကျောင်းမဆိုရင်လုံနေရတဲ့အဆုဖြစ်တယ်အဲ့တော့ဒီပေါ်မူတည်ပြီးတော့ဟိုကျောင်းမဆိုရင်စီးပွားရေးအများမထုတ်ကြဘူးပဲကျွန်တော်ပြောချင်တယ်ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ဒီနံပါတ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှာလုံချုံရေးအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာတွေအပြင်Dotan ye Facebook စာမျက်နှာ SoundCloud YouTube အင်ဂျန်လိုကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio Season မှာလဲစနေနေ့ည9:00 နာရီကနေ 10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နနက် 6:00 နာရီကနေ 9:00 နာရီတွင်းမှာလဲနားဆင်နိုင်ပါတယ်ဒီ Season ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒိုးတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click cloud ကျန်တဲ့ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE American တန်ကနေ2022ခုနှစ်မေလ14ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00ကနေ 10:00 အထိ line meter 32 51နဲ့ line meter 190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ဦးတင်မောင်သားစီစဉ်တင်ဆက်တဲ့ Democracy လူခွင့်နဲ့ခေတ်ပြိုင်ကမ္ဘာစီစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ပฏิပခတစ်ခုတည်းကိုဝင်သွားပြီဆိုတဲ့အခါလူတွေရဲ့စိတ်ဟာလည်းပฏิပခကြောင့်ဖြစ်တဲ့စိတ်သဘောသဘာဝအတိုင်းဖြစ်လာတတ်ကြတယ်လို့ပฏิပခလေးလာရေးစာပေတွေကဆိုပါတယ်အဖြူမဲပဲကြီးလာတတ်တယ်သူဖြူငါမဲအစွန်းတွေတွေးလာတတ်ကြတယ်တစ်ဖက်ကပြောစကားတွေကိုကြားပေမဲ့ကန်းနေတဲ့နားတွေနဲ့နားထောင်တတ်ကြတယ်လို့ဆိုပါတယ်ဒီလိုနဲ့လူတွေဟာထောင်ချောင်ထဲကြားရောက်တဲ့သဘောဖြစ်လာပါတယ်မြန်မာနိုင်ငံကရောပฏิပခထောင်ချောင်ထဲကထွက်နိုင်ပါမလားဒီတစ်ပတ်ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ္တံကမ္ဘာအစည်းအဝေးမှာမြန်မာငြိမ်းချမ်းရေးနဲ့လုံခြုံရေး Institute ကဦးမင်းစောဦးနဲ့ဦးတမောင်သန်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
အဝေပတ်သက်တဲ့အွေချမ်းမှာဒီမိုကရေစီတဲ့လူခွင့်ရေးဆိုင်ရာသဘောတူညီချက်တွေရဖို့ဆိုလို့ရှိရင်အနိုင်ဆုံးတော့အလုပ်လုပ်လို့ရတဲ့ယုံကြည်မှုရှိဖို့လိုပါတယ်ပြောတဲ့စကားကိုအတိတ်ပဲကောက်ယူကြရမှာအဖက်ကပြောတဲ့စကားဟာယုံကြည်မှုပေါ်မှာမူတည်ပြီးနားလည်ကောက်ယူဖို့ကလည်းအမျိုးမျိုးဖြစ်တတ်ကြပါတယ်ဒီပတ်ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ္တကမ္ဘာအစည်းအဝေးမှာမကြာခင်ကသတင်းဖြစ်တက်လာတဲ့မြန်မာနိုင်ငံကဖြစ်ရပြီးကိုပฏิပက္ခတောက်ယုံကြည်မှုနဲ့အကောက်ယူတောင်းကနေသုံးသပ်ကြည့်ကြပါတယ်ဒီနေ့စက်ကလေးပြေးဖို့ဖိတ်ခေါ်ထားသူကတော့မြန်မာငြိမ်းချမ်းရေးနဲ့လုံခြုံရေး Institute ဖွဲ့ရဲ့အလုံးမှုဆောင်အရာရှိဦးမင်းစောဦးဖြစ်ပါတယ်ဦးမင်းစောဦး
ခုလိုမင်္ဂလာပါခင
်ဗျအဲမင်္ဂလာပါဦးမင်းစောဦးအခုတော့မြန်မာသတင်းတွေထဲမှာစစ်ကောင်စီကိုရှောင်လာကြတဲ့သတင်းတွေကျွန်တော်တို့တွေ့လာရတယ်စစ်ကောင်စီဆိုတဲ့တော့ဟုတ်ဖဲ့လေပေါ့နော်ကျွန်တော်တို့ဒီမြန်မာတပ်မတော်အနေနဲ့အဖွဲ့အစည်းတစ်ခုအနေနဲ့ပြောလို့ရှိရင်အဲ့ဒီတောင်းကကြည့်မယ်ဆိုလို့ရှိရင်အခုချိန်နေတွေကဘလို့ရှိတယ်လို့သုံးသပ်ပါမယ်
ဟိုလက်ရှိအနေထားတော့ဒီမြန်မာတပ်မတော်ရဲ့တမိုင်းကြောင်းပါပေါ့နော်ဒီပြည်သူလူထုနဲ့အကင်းကွာဆုံးအနေထားကိုရောက်သွားတယ်လို့အဲကျွန်တော်တို့သုံးသပ်လို့ရပါတယ်။1988ကာလမှာအာဒီလူထုအုံကြောင်းမှုတွေကိုအဲနေနေနဲ့လာရှိပြီနဲ့အဲဒီနောက်ပိုင်းဖြစ်လာတဲ့အဲဖြစ်ပြိပခါတွေကအနေဆက်မှာပဲအဓိကဖြစ်တာပေါ့နော်ပြည်တွင်းမှာကကြတော့နောက်တစ်ခုကလည်း NLD ဦးဆောင်တဲ့အင်အားစုကအာဒီမြေပေါ်နိုင်ငံရေးပါတီနိုင်ငံရေးကိုရွေးခဲ့တဲ့အခါမှာဒီ non violent လှုပ်ရှားမှုကပို့ပြီးတော့အဓိကကျတဲ့အာဒီအာဏာရှင်ဆန့်ကျင်ရေးလမ်းကြောင်းပေါ်မှာရောက်တယ်လက်နက်ကင်တော်လိုင်းရာဒါဒုတိယတစ်ခါဖြစ်သွားတယ်ပေါ့နော်အဲဒါပေမဲ့အခုချိန်မှာကျတော့ဒီအာဏာသိမ်းမှုပြီးတဲ့နောက်မှာဒီဆန္ဒပြမှုတို့ဖြုတ်ခွင်းပြီးနောက်မှာဖြစ်လာတဲ့ဒီအတိုက်ခံလှုပ်ရှားမှုအဓိကလှုပ်ရှားမှုက non violent လှုပ်ရှားမှုမဟုတ်တော့ဘဲနဲ့ အဲ့လက်နက်ကင်တော်လိုင်းဖြစ်သွားတဲ့အပေါ်မှာဒီနိုင်ငံရဲ့အနှံ့တော်များများပေါ့နော်အခုကျွန်တော်စည်ရင်းအင်းတွေရသလိုရှိရင်ဒီလေးပုံသုံးပုံလောက်တော့ကြီးနေတယ်မှာအဲ့ဒီညွန့်နေတယ်ပေါ့နော်ဒီမှာပြည့်ရညွန့်နေအားလုံးပေါင်းလေးပုံသုံးပုံလောက်ပါဒီလက်နက်ကင်ပြိပခါတွေပြက်ခတ်တိုက်ခိုက်မှုတွေအာ ID ဒီပေါ့နော်အဲ့ဒီဒီပါဘုံခွဲလာတဲ့ပါလေဖြစ်လာတာကျွန်တော်တွေ့ရတယ်ကျွန်တော်ဒါတိုင်းပြည်ရဲ့အစိပ်ပိုင်းတော်များများမှာဒီလက်နက်ကင်ပြိပခါတရားမှုရှိလာတာတွေ့ရတယ်ဒါဆက်ထဲမှာလည်းပေါ့နော်ဒီကျွန်တော်တို့ဒီအသင်းစားကိုဘယ်လိုမျိုးတတ်မတော်ဘက်ကမြင်လဲတတ်မတော်ကောင်းဆောင်တဲ့ဘက်ကမြင်လဲဆိုတာလည်းကျွန်တော်တို့ဟိုသိဖို့တော့ခက်တော့ခက်ပါလိမ့်မယ်ဟိုလက်ရှိကျွန်တော်တို့2000 ဒီအများကြီးတက်တွေကိုဖြန့်ထားရတယ်အဲ့တော့တစ်ဖက်ကလည်းဒီစီးပွားရေးအရာကြာဆင်းမှုတွေဖြစ်တဲ့အပေါ်မှာလည်းအခုတည်းကဒီဟာကိုနလန်းထူအောင်ပြန်လုပ်ဖို့အတွက်ကခြေနေမပေးနိုင်သေးဘူးအဲ့ဒီနောက်ဆုံးအနည်းဆုံးဆက်ဆံနေတဲ့တရုတ်လိုဟာမျိုးကတော့ညီမအစိုးရနဲ့ခက်ခဲဆက်ဆံလာတယ်အဲဒီတော့ဟိုကြည့်လိုက်မှဆိုတော့ပြပေါင်းဆောင်မှာတော့ဟိုအများကြီးဆိုင်ခေါ်မှုတွေရှိနေတယ်အဲ့ဒီပေ လိုပုံစံနဲ့ချိကျမလဲဆိုတာတော့ဒါကျွန်တော်ဆက်စောင့်ကြည့်ရအောင်ပေါ့ဟုတ
်ကဲ့တပ်မတော်နဲ့ကြားခိုင်ရေးပါတီကိုလူတွေကတသားတည်းလို့မြင်နေကြတဲ့အခါကျတော့ဒီအဖွဲ့အစည်းနှစ်ရက်အနေနဲ့လူထုယုံကြည်မှုရအောင်ပြန်ပြီးတော့ဘလို့ပြုပြပြောင်းလဲရေးတွေလုပ်ဖို့လူတွေတို့မစ္စတာဝတ်ထေ
ကျွန်တော်လည်းချက်ခိုင်ပါတီကမဟုတ်တော့သူတို့ဘလို့မူဝါဒမျိုးရှိမလဲဆိုတာလည်းကျွန်တော်တို့မပြောရဘူးပေါ့နော်နိုင်ငံရေးပါတီတခုဖြစ်လာပြီဆိုလို့ရှိရင်လူထုကိုကိုပါတီကိုကြားအောင်ကိုပါတီကိုမဲဖဲအောင်စီးဝါတာပေါ့အစီအုံနဲ့အခါမှာလူထုလက်ခံနိုင်တဲ့ policy မျိုးလူထုလက်ခံနိုင်တဲ့ဒီအစီအုံရဲ့သဏ္ဍာန်မျိုးတော့ရှိဖို့လိုတာပေါ့ဒါကတော့ကျွန်တော်ရေဘူးရတလောက်ပဲကျွန်တော်လည်းပြောတော့တယ်ဒီဘာကြောင့်လဲဆိုတော့ကျွန်တော်လည်းအိပါတီကမဟုတ်တော့သူတို့ပါတီမှာဘယ်လိုမူဝါဒရှိလဲဆိုတော့ကျွန်တော်လည်းမပြောတော့ဘူးဟု
တ်ကဲ့ဒီမိုင်ကန်ကနေတပ်ဖော်တဲ့ရှုပ်မြင်ပုံတွေပေါ့ဖြစ်ရတဲ့ပုံမှာရှုပ်မြင်ပုံတွေဘယ်လိုချက်တွေကောက်ယူပုံတွေကကွာတယ်လို့ကိုမင်းဆိုလို့ထင်တယ်
ကောက်ယူပုံကွာတယ်ဆိုတာထက်ပေါ့ဗျာဒီရီမန်းချက်ကွာသွားတယ်လို့ဆိုစရာကိုတုံ့တပါလေကောက်ယူပုံကွာတယ်ဆိုတာဒီမန်းချက်ကွာတယ်ဆိုတာကတော့နိုင်ငံတကာကတော့မြန်မာပြည်ပါအခုမြင်တာကဒီမိုကရေစီအပြောင်းလဲတစ်ခုပေါ့နော်ဖြစ်လာတဲ့အချိန်မှာအချိန်ကြီးတစ်ခုရောက်နေပြီဒါပေမဲ့ဒီအာဏာသိမ်းမှုကြောင့်ဒီမိုကရေစီနောက်ပြန်လဲသွားတယ်ဒါကြောင့်မလို့ဒီမိုကရေစီအပြောင်းလဲကိုဖြစ်လာအောင်ပြန်လုပ်ရမယ်ဟလာလက်ရှိအာဏာသိမ်းတာကိုလက်မခံဘူးဆိုတော့ဒီအခြေခံကြီးကြီးကပါတယ်လက်ရှိအာဏာလက်ကင်ထားတဲ့သူတွေကြတော့ဒီအာဏာလက်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မလို့ဖြစ်လာတဲ့စိန်ခေါ်မှုတွေကိုအရင်ဆုံးရင်ဆိုင်မှုဒီစိန်ခေါ်မှုတွေချင်းချောက်မှုတွေရင်ဆုံးရင်ဆိုင်မှုကသူတို့ကပုံပြီးအရေးကြီးတယ်ဆိုတော့အပေါ်ကနေချိကပ်ပါတယ်အဲ့ချိကပ်မှုနှစ်ခုကတော့မတူဘူးပေါ့
ဒီလိုအကြက်တဲတာတွေပေါ့နော်ဒါစစ်ကောင်စီရဲ့အနေနဲ့ကလည်းကျွန်တော်တို့ထွက်ပေါက်ဖြစ်နေ2023ခုနှစ်မှာရွေးကောက်ပွဲကျင်းပမယ်လို့ဒါပြောထားတယ်ဒါကတော့တကယ်အကြက်တဲကနေထွက်ပေါက်ဖြစ်နိုင်တယ်လို့ဘယ်လိုထင်လ
ဲ။ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဘိုင်းရှိပါတယ်။တပိုင်းကတော့ရွေးကောက်ပွဲတကယ်လုံးလို့ရနိုင်လားမလုံးလို့မရနိုင်လားဆိုတဲ့အခါပေါ့နော်။လက်ရှိမြန်မာပြည်ရဲ့ဒီလုံခြုံရေးအခွင့်အရေးရဒီတရားမြတ်တော်ရွေးကောက်ပွဲတခုလုပ်ဖို့ဆိုတော့အများကြီးခက်ခဲရှိတယ်ပေါ့နော်။အထူးသဖြင့် NLD နဲ့ပတ်သက်ပြီးတော့အခုဆို NLD ရတာအတိုက်ခံပါလိကြီးလို့ဖြစ်သွားတယ်။အဲ့တော့သူနဲ့ပတ်သက်ပြီးတော့သူ့ကိုဘယ်လောက်ဒီလောက်ခွင့်ပေးမလဲဆိုတာရှိတယ်။နောက်အခုနိုင်ငံရေးပါတီတွေကလာမဲဆွေစီယုံမှုတွေလက်ရှိလုံခြုံရေးအခြေအနေတွေကဘလောက်များခွင့်ပြုလဲဆိုတော့အပိုင်းမှာရှိတယ်နောက်တစ်ခုကကျတော့လေဒီပြည်သူလူထုကရောဒီရွေးကောက်ပွဲပေါ်မှာဘလောက်စိတ်ဝင်စားလဲဘလောက်မဲလာထဲကြမလဲ turnout rate ကပေါ့နော်ဒီမဲထဲတဲ့ဒီအရေးအတွက်ကဘလောက်ထိနည်းသွားနိုင်လဲဆိုတော့မိကုန်နေပေါ်မှာရွေးကောက်ပွဲတစ်ခုဖြစ်နိုင်မဖြစ်နိုင်ဆိုတော့ဟိုတွေးဟတွေလည်းအများကြီးရှိကြပါတယ်အနောက်တစ်ဆက်ကတော့ရွေးကောက်ပွဲဖြစ်လာပြီဆိုရင်တော့ရွေးကောက်ပွဲကိုအခြေခံပြီးတော့နောက်အစိုးရတစ်ခုဖြစ်လာနိုင်ပြီမဲ့အဲ့ဒီတက်လာတဲ့အစိုးရက นั่นท้องสติกก็ลูกพี่น้องเลี้ยงอยู่กูลูกฟูดก็ก็รอดูมาชีวิตเราไม่ปีรอดมาเพราะฉะนั้นนั่นท้องสติกเดี๋ยวว่ากันนะดูดีปีบักขายดีตอนนี้อยากจีนมาสุดจะปีบักขายจะไม่ยาวในวันนี้เพราะเราว่าปั้นในวันนี้เราพี่น้องเลี้ยงกูอารมณ์ว่าลูกเจเนอร์บอกมาล่ะพี่ลาเลยพี่น้องเลี้ยงพี่ลาในวันนี้ดีดีเนียรีบอกว่าเนี่ยดีสเปซี่บอกล่ะเนี่ยบอกมาแต่เรื่องวันนี้เรา ทุกวันอาทิตย์จะเรียนตัวบาลเลยผู้คนสอนจะเรียนตัวบาลเลยไอ้อยู่เรียนผู้คนสอนแค่เรื่องนั้นก็เรียนผู้คนสอนแค่เรื่องลาดีเอเนอร์ลีกูเรียนก็เรียนผู้คนสอนแค่เรื่องไอ้พ่อมาชิคามีนั่นท้องสัตย์มาทรานสิชันตะคุเพื่อตัวเลยนะแล้วก็ทรานสิชันเพื่อเด็กขามาเลยเช่นว่าชีเดอยูเอสบีสูงยากอะไรดิทรานสิชันตะคุเพื่อเอาดิมุกสีเปียงนั่นคือเพื่อเอาโลเมสุดเลยดิตัวมาแล้วตอนนี้จะตะคุชีเกเรย์ เราอะไรอารมณ์สงวนอะไรขึ้นมาจนเราเนี่ยท้องสัตย์มาท้องเดือนที่เจ็ดวันเมื่อเราไม่เนี่ยท้องนั่งสัตย์ตัวมาอยู่กับเพื่อนแค่เดือนสุยันดาวมาปีบักข้าก็จะเอาไปไม่เอาไปเนี่ยจะไปยังไม่ได้ตัวเจ้ามาลูกที่อยู่กับเพื่อนเอาไปเจอแล้วเนี่ยสุยากันเนี่ยท้องสัตย์ก็สุยาลูกนั่งยังยี่พี่ชอบมือเลยลูกผู้มีอายุแค่ชิลีเนี่ยยังยังยี่สัญญาว่านั่งยังยังยี่ลงงานที่นี่ลูกผู้เลยมีอายุแค่ชิลีมาลู
เฮ้ยเราณท่านนั้นเสร็จตัวอยู่กับเวลาเราณท่านเสร็จเดี๋ยวเคลื่อนจิ้มอยู่เพื่อเอาเนาะเป็นตัวบัวเราบลูมาพี่ปู่รวยไหมลูกมาหกุลรถเทมาโอเคสุดแล้วคุณอาคุณไม่สนใจตัวตัวปนนะฉะนั้นเราปฏิบัติการตั้งยาเด็กกูยังนวลได้สิ่งใดตามที่แม่อุตส่าห์ใส่ละจักรสาบีรอที่เรศเซตมาฉะนั้นเราเอาเพื่อมือวาระเด็กกูเจ้าหลังเรือจะจำส่งที่ ไม่งั้นก็เราจีนเราเปลี่ยนไปยุคที่มูยาสีลาบีโร่ส่วนใหญ่เนี่ยเป็นตอนไหนเนาะแต่เป็นแม่คู่ใจมาโร่สุดยอดผมมีเราเต็มยาทารุเบกผมมีเราอุรุอพยานลีลาทารุลีลาเจ็บมาพยาทารุเบจนเราจำเป็นบุเบไต้บุเอรีไต้แข่งจารีเดียวมีอาจีเส้นว่าอย่างนี้เนาะดีโร่ปฏิบัติการเดบอมาเลยท้าวเจ้าเทวบุญเจ้าสวาจีตัวเราได้จัดเจ้ปูบีเจ้าว่าได้จัดเจ้เช่น
ดูยังตามมาไปพริบกันดีนะพี่น้องเนี่ยจะได้รับผู้วิสูดได้ดูใช่ไหมฉะนั้นที่ท้าวเจ้าเทียร์ทรัพย์ผู้ก็เวบ้ามาละบารีลูกผู้ก็ดูไปดูผู้วิสูดเทมันยามาพี่เอเลสิชินีเดนั่งยังอิจฉาเทียร์เราที่พริบกันท้าวเจ้าเทียร์ทรัพย์ผู้ตัวผู้แคบว่าเลยสุดอันนี้ทำอยู่ยาวปะนะปะนะแต่เมื่อเราสรุปกูว่ายังงั้นจะเราพริบกันพิจารณาเข้ามา อีอยู่ในเว็บเชตอีอยู่เอาไว้ตัวเราดาตัวเราดูเชิงเชื่อมเชื่อมชีเดอไม่ซีเซมูชีเดช่วยนี่นายาเราแต่พอในช่วยนี้เราปีเลยเราต้องพูดในเรื่องยากกว่าเราเนาะกูมีมาปีมาดิอันนั้นไม่มีนามเป็นเชื่อเลยแล้วนักการที่ตัวเราไม่รู้เรื่องมาจีบมาสูรุษเองพอเอวีเรียยานะจีบชีดิแล้วนักการไต้ป่วยทวารวาวะก็ไม่ซีเซมูชีอะไร
อะไรใครมาเร่เซ็นทรัลไลซ์กันเองใช่ไหมแล้วใครมาเร่เซ็นทรัลไลซ์ก็ไม่ใช่ยังบุ๋มไม่ก็บุ๋มว่าทุกคนเนี่ยไม่เป็นเส้นเดียวกันนะไอ้บอกแล้วไม่เส้นไอ้เรื่องเส้นเดียวกันใครกันมาใช่อะแล้วใครกันมาไม่ใช่ยังที่ไต้หวันเนี่ยย้ายไปแล้วแค่เดียวนับวิโรยังยังสุนีวันเลยเลวอะไรเนี่ยมีอะไรอะไรแค่ชีวิตอะไรแล้วมามาบีอะไรอีกชิ้นหนึ่งกูยาวตัวอะไรตัวบอมดูเช่นอะไรบ้างเนาะแล้ว อีเจนอรุ่นยามาพี่เอเลสิเคเคกับปริบักข้าตั้งแต่ยากาทัพฟุสตุลเชนอ่ะดีกับช้าหน่อยเนี่ยด้วยจุดจันโอชิมาสุลเชนที่ปริบักข้าตั้งแต่ยานี่ลุกย้อนหน่อยหน่อยเนี่ยมาดีกับเจ้าตัวเราอาณาบุลละกันทาร์เรดูริกูไรเงาที่เปียงเล่ลูกฟุตัวนั่งยังยึดตั้งได้แค่สี่ล้านเฉยมาเวดากาปริบักข้ามันเนี่ยทั่วโลกยาวเอริสตั้งได้แค่มาสี่ดีตัวยี่ปริบักข้าตั้งแต่ยานี่ทัพฟุอาร์โร
มีอะไรก็แค่ชี้ดีกว่าโอเคผมรู้ว่าคุณรู้ว่าช่วยในปีเดียวจะเอาเชื้อสุขใหญ่เจ็บมาเลยคุณช่วยในตอนนี้ว่าเราจะมาเนี่ยใจในเราจะยิ่งจุดจะไปเราผู้สาวยาชีผู้มีสาวเจ็บมาเลยจะต้องมองกันมา
ဥဒမောင်းတန်းတင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခက်ခဲကြံကြွားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါအမေရိကန်မိသားစုမှာကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးစီးပွားရေးအတွက်ရောက်ဖို့မြန်မာစစ်ကောင်စီကိုစားပြုသူတွေဖိတ်ကြားမခံရပါဘူးအမေရိကန်နိုင်ငံကိုရောက်နေတဲ့ NGO ဂျာကာလာမြို့သားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်နဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝန်ဒီရှာမန်တို့ဝါရှင်တန်မှာတွေ့ဆုံခဲ့ကြပါတယ်
American Piranso, Washington DC, Martin Bakere, American ASEAN Teddy Siwebama, Nima Sikonsi Pega, Tayaquem Yabau, Nima Achete, Wimon Pishin Pinaye, ASEAN Bondo to Nimu Nayago account of Babo, Piaquette address will be wrote Teddy Siweporima, Nima Sikonsi Goma Pabo, ASEAN got some Piat Harawa. Tajale, Mila Sanyan Seto, Nayeta, Jim Bakere Siwema, Nima Nanga Pega, Nanga Ye Ya, Goza Mapure to go where they are quaint period at where Sikansi Goza Pu Nangan Chai Wuni, Tamho, Achi Igeri Goma Paid up Chibale. America ASEAN Teddy Siwemaro, Nima Nanga Democracy Lanya Mopia Ye, PR Pinaimo Nilan Bounsong of Swinne Kevale, American Tamra Joe Barangale, ASEAN Gansong Linet Uchin Tijazi to his own Keraba. American and Chai Tanagale, Yamanang and Democracy Lanya Mopia Yima, American and ASEAN Pubang Swan Muga Tiga Jarelo, Mela say at the Nisa Shinibo Mapiosu Kevale. Sikansigo PR Babo, ASEAN yet Bong the Bot Nicha Nayago, a Piwa account of Babo, ASEAN yet Jobamu Boma Sele Tokani Barelule, Piokuyadu Net Price Cup Piosu Keraba. ASEAN Yamar Tukus Lenine, Yamanang and Otoya Biro, Democracy and Lushadre Bawin, the Sainu Alone, Anita Rashi, Sunena Ye, Sama People, Piokuya do Preska, Taiti Isi Webe Masakin, Japan Lu, Drinsa, Shinabo Mapiosu Tavare, Yamar Ye, ASEAN Ye, Bondabo to Nimugo, Sitan Sipega, Account of Pobo Piakuene Biro, Yamar Pidri Boma, Sele Pine, Jampemuri, Salone Lelu, Piosu Tavare, American ASEAN Teddy Siwebweha, American ASEAN Ja, Sesanye to Yeji Delo, ASEAN Gansong Le, Luguran Teyoke, Tamaiwin Siwebhidelo, American Yashiwega Pyobare.
American Ainja Itana, Tuletown Ainja Iwenji, Chan Paka, Nyamaji ASEAN Bonesbo Duni Jeku, American Ataukan B, Tesaya, Supuri, Alone, Setuas Hong Yet Nidalo, Nyamaji Pishimo Jan Buja Alone Mure, Josurelo, Viewing at Dita Mimian Kama, Josu Gavare.
And we have continued to work with our ASEAN friends.
Yama Ye Pishiyama, Jagala Muda Nyu Yesoya, and Eugene T. Twists and Tin SOB, Nisha Nangabaga, so Puja Tolara and Patalo, Brigam Piosuya Jadijaku, Fiuiga, Mimiangarawa, Yama Sikonsigo, Tima Mapu Jaune, Taika Jagala Muda Nyu Yesoya, and Eugigo, Shuikaukan, Soya P. Tima Pubo, Lurejao, Nisha Nangayai Wenji, Safuri Abdulaga, Mila Satiani. Pena News Tanane Tita Mimiagama Piosugera Pipare, Erisogo, Malay Mill, the Denzama Popiake Pigrega, Taha, Stingin, maybe, Dawin Me Piosuce Pitelu, Yamasikan Zibaga, Gangode Jinaja Topian Tawale, Taha, Jampa Murigo, Apia Yangai Nesure, so Puja Pitesu, Gangwa Taraba. Rishana and I would be Abdulagaro, Kaka Mumu Jaga Yeti Nire, Yama Pidurigo, Apibo Lurelo, Mimiagama Piosu Dawale. ရေကတမရာကျိုးပိုင်တိုင်ရဲ့ဖိတ်ကြားချက်အရအာဆီယံကောင်းဆောင်တွင်တဲ့ထိပ်သီးအစည်းအဝေးမကျင်းပခင်တရက်အလိုမေလ၁၁ရက်နေ့တုန်းကလည်းအာဆီယံနိုင်ငံသားအဝင်ကြီးတွေဝါရှင်တန်မြို့တော်မှာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီအစည်းအဝေးမှာလည်း
အမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲကျင်းပနေချိန်မှာပဲအန်ယူဂျီဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်နဲ့မေလ၁၀ရက်နေ့ကဝါရှင်တန်ဒီစီမြို့မှာတွေ့ဆုံပါတယ်ဒေါ်စင်မအောင်ဟာအမေရိကန်အစိုးရအရာရှိတွေအပါအဝင်ထိပ်သီးစည်းဝေးပွဲတက်ဖို့ရောက်နေကြတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီး မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ပတ်ဆွန်ဟွန်ကိုအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကနိုင်ငံခြားရေးဌာနမှလက်ခံတွေ့ဆုံခဲ့ပါတယ်။အာဆီယံအခြေခံမူပေါင်း59ချက်ချင်းအကောင့်ထည့်ပေါ်ဆောင်ရေးအကြမ်းဖက်မှုရပ်တန့်ရေးနဲ့တက်ဆိုင်သူအလုံးနဲ့တွေ့ဆုံဆွေးနွေးရေးကိစ္စတွေကိုသူ့ဖက်ကတင်ပြဆွေးနွေးခဲ့တယ်လို့ဒုဝန်ကြီးရှာမန်က Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။ထိပ်သည့်အစည်းအဝေးကျင်းပနိုင်အောင်ထောက်ခံပတ်ပို့တဲ့အတွက်အာဆီယံအလက်ကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကိုကျေးဇူးတင်တဲ့အကြောင်းနဲ့ နှစ်ဖက်အကျိုးရူစီးပွားရေးကိစ္စတွေမှာအာဆီယံကတစ်ဆင့်ပူးပေါင်းဆောင်ရွက်တော့မယ့်အကြောင်းဒုနိုင်ငံခြားရေးဝန်ကြီးဝန်ထမ်းရှာမန်ကကြေညာပြောဆိုခဲ့ပါတယ်
မြန်မာစစ်တပ်နဲ့တိုက်တွေ့လှုပ်ဆောင်နေတာလူခွေချိုးပေါက်တာနဲ့တဘာဝပေါ်ဝင်ရင်ထိခိုက်ပျက်စီးစေတာစတဲ့အထောက်အထားတွေတွေ့ရှိရတဲ့ကုမ္ပဏီ56ခုကိုပြည်ထိုင်နိုင်ငံအခြေစိုက်မြန်မာရေးဆောင်ရွက်နေတဲ့ Burma Campaign UK အဖွဲ့ကအမိမဲစင်းနဲ့ထပ်ပြီးထည့်လိုက်ပါတယ် Burma Campaign UK အဖွဲ့ကအမိမဲစင်းတည်သွင်းထားတဲ့ကုမ္ပဏီ182ခုရှိသွားပါပြီအများစုကတော့မြန်မာစစ်တပ်နဲ့စီးပွားရေးဆက်ဆက်လှုပ်ဆောင်နေတာဒါမှမဟုတ်မြန်မာစစ်တပ်ကိုစစ်လက်နက်နဲ့စစ်သုံးဆောင်ပစ္စည်းတွေတင်ပို့နေတဲ့ကုမ္ပဏီတွေဖြစ်တယ်လို့ Burma Campaign UK ရဲ့မေလ10ရက်နေ့ထုတ်ပြန်ချက်မှာပေါ်ပြထားပါတယ်မြန်မာစစ်တပ်ကိုဗန်နာငွေကြေးရရှိအောင်နဲ့စစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနေတဲ့နိုင်ငံတကာကုမ္ပဏီတွေကိုဖော်ထုတ်နေတဲ့အနေနဲ့ဒီအမိမဲစင်းကိုပြုစုဖော်ပြနေတာဖြစ်ပြီးလူတွေစုလိုက်ပြုံးလိုက်တက်ဖြက်စစ်အာဏာသိမ်းပြီးမရေမှုတွေကျူးလွန်နေတဲ့စစ်တပ်နဲ့ထိတွေ့ဆက်ဆံနေဆိုတာဘလို့မှလက်ခံနိုင်စရာမရှိကြောင်း Burma Campaign UK ကပြောပါတယ်အမီဘက်စီမှာထည့်သွင်းခံရတဲ့ကုမ္ပဏီတိုင်းကိုတလအကျိုတင်ကြောင်းကြလိရှိပြီးသူတို့ရရှိထားတဲ့အချက်အလက်တွေမှန်ကန်ခြင်းရှိမရှိဆိုတာနဲ့တကယ်လို့ပါရွေ့နေရင်ပြင်ဆင်ခွင့်အကျိုးပေးထားရတယ်လို့ Burma Campaign UK အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကိုစစ်ပတ်ဆိုင်ရာအပိုးပစ္စည်းတွေတင်ပို့ရောင်းချမှုနဲ့ရုရှားကုမ္ပဏီ15ခုနဲ့တခြားကုမ္ပဏီတွေကိုအခုအမီဘက်စီအစ်စ်ထဲထည့်သွင်းလိုက်တာပါ။အခုအစ်စ်ထုတ်ပြန်လိုက်တဲ့အမီဘက်စီနဲ့မှာဗြိတိန်ခြေစိုက်ကုမ္ပဏီနှစ်ခုလည်းပါပါတယ်။ဘာမကံပင် UK ဖွဲ့ကအမိမဲစင်းကိုဆက်လက်ပြုစုနေဆဲဖြစ်ပြီးလာမယ့်ဇူလိုင်လအတွင်းစရင်းသစ်ကိုထပ်မံထုတ်ပြန်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်
။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံဒေသပေါင်းစုံမှလက်နက်ကိုင်ပဋိပက္ခတွေကြောင့်နေရစွန့်ထွက်ပြေးနေရတဲ့တိမ်းနဲ့ချီတဲ့ဒုက္ခတွေနေရမပြောင်းနိုင်တဲ့အချိန်အသက်ပေးလူပြီးတော့ထွက်ပြေးနေရတဲ့ပြည်သူတွေထောင်ချီထပ်တိုးလာပါတယ်။အာဆီယံအသင်းကမြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီပေးရေးကနအူးတမန်နေမြေထဲမှာပါတဲ့စကန်တိုင်းဒေသထဲမှာတိုက်ပွဲတွေမပြတ်သေးပဲရွာတွေပါမိပေးတင်နေတာပါစစ်ကောင်စီရဲ့နေမြေရှင်လျေးစစ်ဆင်ရေးတွေမှာရွာတွေကိုဆက်ပြီးတော့မိရှို့ဖျက်ဆီးနေတယ်လို့ဒေသခံတွေကပြောကြပါတယ်ရွှေဘိုတဝိုက်ကရွာတွေထဲစစ်ကောင်စီတပ်ဝင်လာချိန်မှာထွက်ပြေးလာတဲ့ဒေသခံတယောက်ကအခုလိုပြောပါတယ်
ငါပြိုးရွာပြန်ငါပြိုးရွာတဲ့ဝင်ကြီးကငါပြိုးရွာခုပါဆိုရင်နှစ်ကြိမ်လောက်ရှာမှာလေပထမတပြိုင်တော့ကရွာတစ်ဝက်လောက်ကျော်သွားတယ်ခုတပြိုင်ဝင်ကြီးမျိုးရှော့ပြပြီဗျဘိုးစိန်ကောင်ကစချူတာပထမတပြိုင်တော့လေရွာဒီကောင်မြောက်ဘက်ကချောင်းယိုးလိုက်ကနေတကြောင်ကုန်းမလိုက်ကနေတကြောင်ငါပြိုးစီကိုသူတို့ချက်ကနေမိုင်းဝင်ပြေးတည်ပြီးတော့ဆွဲခဲ့တယ်နှစ်ချက
်ကျေးရွာတချို့မိရှို့ဖြစ်စီခံရတယ်ဆိုတဲ့တည်င်းနဲ့ပတ်သက်ပြီးတော့စစ်ကောင်စီကတစုံတရာထုတ်ပြန်တာမရှိသေးပေမဲ့စကိုင်းနိုင်တဲ့ကနေရာတချို့မှာ PDF ပြည်သူ့ကာကွယ်ရေးအဖွဲ့တွေဟာကျေးရွာတွေထဲအကြမ်းဖက်လုပ်ရတွေဆောင်းနေတာကြောင့်နှံမြေရှင်းလင်းရေးတွေလုပ်နေတယ်ဆိုတာကိုတော့မကြမကြာထုတ်ပြန်ပါတယ်။ April 29ကနေမေ7ရက်အထိစကိုင်းတိုင်းကျေးရွာ၄ရွာလောက်ကခမန်းချေအိမ်တစ်ထောင်ကျော်မီးလောင်ပြာကျသွားတယ်လို့နေအိမ်မီးလောင်တဲ့အခြေအနေကိုလိုက်ပြီးတော့ကြည့်ရှုခဲ့တဲ့ဒေသခံတဦးက VOA ကိုပြောပါတယ်။စစ်ကောင်စီတပ်တွေကတရွာဝင်တရွာထွက်နှံမြေရှင်းလင်းရေးတွေလုပ်နေတာကြောင့် PDF နဲ့တိုက်ပွဲဖြစ်ပြီးကျေးရွာတွေလည်းမီးရှို့ခံနေရတာကြောင့်စကိုင်းတိုင်းထဲမှာတင်ပြည်သူ၄000ဝန်းကျင်ထပ်ပြီးတော့စစ်ရှောင်နေရတယ်လို့လည်းဒေသခံတို့ကပြောပါတယ်။မိုးဥကာလာရောက်လာပြီမလို့ဒေသပေါင်းစုံကဖြစ်တယ်လို့မိုးကာတဲတွေထိုးပြီးနေနေကြရတဲ့စစ်ပြေဒုက္ခတွေကြောင့်မလဲရှာတဲ့ဥဒုတန်ကြောင့်ဖျားနာတာတောက်တုံးရင်မတန်းလို့ဝန်ရောကာတွေပါဖြစ်နေကြတယ်လို့စစ်ရှောင်တွေကပြောပါတယ်။နိုင်ငံတော်ကကုန်စည်လုံးနဲ့စီစည်တွေတရှိန်ထိုးတက်နေတာကြောင့်ဒုက္ခတွေအတွဲဆန္ဒရိက္ခာနဲ့ဆေးဝါးအလူရှင်တွေလည်းတဖြည်းဖြည်းနှဲပါလာနေတာဖြစ်ပါတယ်။ဒီအချိန်မှာပဲကရင်ပြည်နယ်ဖားပုံခရိုင်ဖက်မှာတော့ KNUK အမျိုးသားအစည်းအရုံးတပ်မဟာ၅ထိုင်းရွာဒေသတွေထက်ကရွာတချို့ကိုစစ်ကောင်စီတပ်တွေကလေကြောင်းကပါပုံကျဲပြီးတော့လက်နက်ကြီးတွေနဲ့ပါဆက်လက်တိုက်ခိုက်နေတာပါ။အဲ့ဒီတိုက်ခိုက်မှုတွေကြောင့်ဒီနှစ် April လအထိ၄လကအတွင်းကရင်ပြည်နယ်ထဲကတိတ်ဆုံရတဲ့ကလေး14ဦးနဲ့40ကျော်ထိခဲ့ဒဏ်ရာရရှိခဲ့တဲ့အကြောင်းကရင်လူခွင့်ရဖွဲ့ KHRG ကပြောထားပါတယ်။
မြန်မာနိုင်ငံမှာနှစ်နှစ်ကျော်ကြာရပ်ဆိုင်းထားရတဲ့နိုင်ငံသားအခီးအသွားဧည့်သည်ဝင်ရောက်မှုအတွေ့တိုးရစ်ဗီဇာကိုမေလ15ရက်နေ့ကစပြီးအွန်လိုင်းကတဆင့်လျှောက်ထားနိုင်ပြီလို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကအတည်ပြုထားပါတယ်။ဒါအကရောကကြောင့်ပြီးခဲ့တဲ့2020ခုနှစ်မတ်လအစောပိုင်းလောက်ကစပြီးရနာခဲ့တဲ့အခီးအသွားဗီဇာလျှောက်ထား권ကိုပြန်လည်ခွင့်ပြုပေးလိုက်တာပါ။ဒါပေမဲ့လည်းနိုင်ငံတွင်းမှာစစ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်နေတဲ့လက်နက်ကိုင်ပြည်ပခါတွေကြောင့်ပြည်ပခီးသွားတွေပြန်လည်ဝင်ရောက်လာဖို့ကအခက်အခဲတွေရှိနေပါသေးတယ်။ကိုဗစ်ရောဂါကန့်သက်ချက်တွေကြောင့်ပြည်တွင်းခီးသွွားလုပ်ငန်းတွေလည်းလုံးဝရပ်နားခဲ့ရတဲ့အခြေအနေရှိခဲ့တာပါပြည်တွင်းမှာကဲယောဂါစီးမင်းတွေတဖြည်းဖြည်းဖြေလျှော့ရာကနေပြည်တွင်းခီးသွွားလာမှုပြန်ဆပြူနိုင်ဖို့ရုန်းကန်နေချိန်မှာပဲအာနာသိန်းနောက်ဆက်တွဲလက်နက်ကိုင်တိုက်ခိုက်မှုတွေကြောင့်အခုချိန်ထိနလန်ထနိုင်မှုခက်ခဲနေတာပါအခု2022ခုနှစ် April လပိုင်းမှာတော့ပြည်တွင်းခီးသွွားလာမှုတွေလက်ပတ်တာရှိပေမဲ့ကဲယောဂါကာလမတိုင်ခင်2019ခုနှစ်April နဲ့နှိုင်းယှဉ်ရင်တော့10ရာခိုင်နှုန်းလောက်ပဲရှိတယ်လို့ခီးသွွားလုပ်ငန်းရှင်တွေရဲ့စီးရင်မှာဖော်ပြပါရတယ်။ မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါဘေးနဲ့နိုင်ငံရေးမတည်ငြိမ်မှုအခြေအနေတွေပေါင်းစပ်မှုကြောင့်မျိုးပြလူဦးရေအစည်းအဝေးမွဲတည်မှုအခြေအတွက်ဟာ3ဆလောက်တိုးလာမယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့စစ်တမ်းကလည်းဖော်ပြထားပါတယ်။အဲ့ဒီထဲမှာထိခိုက်တဲ့လုပ်ငန်းတွေထဲကြီးသွားလုပ်ငန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ
်။လက်လောင်နဲ့ကိုရင်းခတ်မောင်တို့ပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်းထိတ်တန်းရောက်နိုင်ငံကစနစ်တွေကိုလည်းအလဲပေးခြင်းပါတယ်။ရုရှားကျူးကျော်စစ်ကြောင့်ယူကရိန်းခုခံမှုအတွက်အမေရိကန်ကစစ်ရေးနဲ့လူသားချင်းစာနာမှုအကူအညီဒေါ်လာ40ဘီလီယံကျော်ဥပဒေကြမ်းအတည်ပြုလိုက်ပါတယ်။ဒီလနဲ့ငါနိုင်ငံမှာဝန်ကြီးချုပ်ပြုတ်ကြပြီးတော့တောင်ကိုရီးယားမှာတော့သမရသက်စတင်တာဝန်ထမ်းဆောင်ပါတယ်ဒီလိုတပတ်တွင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့အလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ
ရုရှားကျူးကျော်စစ်တုံးမှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံရဲ့ပို့ဆိုးလာနေတဲ့လူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးစောင့်ကြည့်စုံစမ်းမှုတွေပို့လောက်ဆောင်ဖို့ကုလသမဂ္ဂလူအခွင့်အရေးကောင်စီကမေလ12ရက်နေ့ကြာတာရေးနေ့မှာမဲခွဲဆုံးဖြတ်လိုက်ပါတယ
် Today over 1000 civilian bodies have been recovered in the Kyiv region alone
ယူကရိန်းနိုင်ငံ Kyiv မြို့တော်ဝန်ကြီးမှာအခုသတင်းပတ်တွေအတွင်းလူသေးရုပ်အလောင်းတစ်ထောင်တွေ့ရှိခဲ့ရတယ်ကျူးလွန်မှုအများအပြားဟာကုလသမဂ္ဂလူခွင့်ရေးကောင်စီတုံ့တက်နေတဲ့ရုရှားလုံရဲ့စစ်ရာဇဝတ်မှုမြောက်တဲ့ဆိုတဲ့အနေထားနဲ့အတုံးဝင်တယ်လို့လဲ UNHRC အကြီးအကဲ Michelle Bachelet က UNHRC အစည်းအဝေးမှာဗီဒီယိုကတစ်ဆင့်ပြောသွားပါတယ်မရီယိုပိုမျိုးကိုတိုက်ခိုက်ထားတဲ့အတိုင်းတာကအင်မတန်ထိတ်လန့်စရာဖြစ်ရတယ်။အရက်သားတွေထောင်ပေါင်းများစွာတေဆုံးရတယ်။နောက်အသေးစိတ်သိလာရရင်ထိခိုက်သေးခြင်းမှုအတိုင်းတာကိုပိုရှင်းရှင်းလင်းလင်းသိရမယ်လို့လည်းပြောပါတယ်။ရုရှားကတော့သူတို့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာမဟုတ်ကြောင်းညင်းဆိုထားပါတယ်။ယူကရိန်းကိုစစ်ရေးနဲ့လူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့အတွက်အမေရိကန်အောက်လွှတ်တော်ကဒေါ်လာ40ဘီလီယံဥပဒေကြမ်းတရက်ကိုအင်္ဂါနေ့မေလ10ရက်နေ့ကအတည်ပြုပေးလိုက်ပါတယ်။တိုက်ပွဲကုန်ကျစရိတ်တွေကမသေးပေမဲ့ရန်လိုတိုက်ခိုက်ကျူးကျော်လာတာကိုအလျှော့ပေးလိုက်လို့ပေးဆက်ရမယ့်စရိတ်ကပိုများပါတယ်။ဒါကြောင့်ကျွန်တော်တို့ဒီတိုက်ပွဲထဲမှာဆက်ပတ်တည်နေရတာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ယူကရိန်းကိုကူညီဖို့လွန်ခဲ့တဲ့နှစ်လကလေးကလွှတ်တော်က 73.6 ဘီလီယံကိုချပေးခဲ့ပါတယ်။ယူကရိန်းတောင်ပိုင်းကအိုဒက်စာမြို့နဲ့တခြားမြို့ကြီးတွေကိုရုရှားကအရှိန်မြှင့်တိုက်ခိုက်လာနေတဲ့အချိန်မှာပဲအမေရိကန်ကယူကရိန်းကိုအကူအညီတွေထပ်တိုးပေးဖို့အောက်လွှတ်တော်ကဆုံးဖြတ်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း40အတွင်းအစိုးဆုံးရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမှုတွေနဲ့ငွေကြေးဖောင်းပွားမှုတွေကိုဦးစားပေးကင်တွယ်သွားမယ့်အကြောင်းသမ္မတဂျိုးဘိုင်ဒန်ကအမေရိကန်ပြည်သူတွေကိုကတိပေးပြောဆိုပါတယ်
။ I want every American to know that I'm taking inflation very seriously and it's my top domestic priority.
ငွေကြေးဖောင်းပွားမှုကိုတိုက်ဖျက်ရေးကိစ္စအထူးအလေးနက်ထားဆောင်ရွက်နေရဲဆိုတာအမေရိကန်နိုင်ငံသားတိုင်းကိုအသိပေးလိုတဲ့ဒီကိစ္စကပြည်ရင်းအရေးကိစ္စတွေထဲမှာထိတ်တန့်ဦးစားပေးဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကမေလ10ရက်နေ့ကအင်ဖြူတော်မှာပြောသွားတာပါစင်းလုံးကြီးမြင့်မှုတွေဟာယူကရိန်းကိုကျူးကျော်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လှုပ်ရက်နဲ့ကိုဗစ်ကရောဂါဖြစ်ပွားမှုတွေရဲ့အကျိုးဆက်တွေကြောင့်ဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်အမေရိကန်ပြည်ထောင်စုမှာလွတ်တော်သက်တမ်းဝက်ရွေးကောက်ပွဲတွေကျင်းပတော့မယ့်အချိန်ဖြစ်တာကြောင့်ငွေကြေးဖောင်းပွားမှုကင်တွဲရေးဟာနိုင်ငံရေးအရာလည်းအယုံဆိုင်နေတဲ့ကိစ္စဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုတိုက်ဖျက်ရေးမှာဒီမိုကရက်ပါတီအနေနဲ့ရီပါဘလီကန်ပါတီထက်ပိုပြီးကောင်းတဲ့အစီအစဉ်တွေရှိတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်သူတွေကြားမှာတော့သမ္မတဘိုင်ဒန်ရဲ့စီးပွားရေးအပေါ်ကင်တွဲမှု40ရာခိုင်နှုန်းပဲလက်ခံတယ်လို့လူမှုစစ်တမ်းတွေမှာဖော်ပြပါတယ်။ဗန်နာရေးအကြတဲ့နဲ့စီးပွားရေးတိုက်ခတ်မှုကိုရင်ဆိုင်နေရတဲ့အသီးရိလင်ကာနိုင်ငံမှာဝင်ကြီးချုပ်မဟင်ဂျာရက်ချာဘက်ဆာယာရူးကနေတနင်္လာနေ့ကနှုတ်ထွက်သွားပါတယ်။စီးပွားရေးပြဿနာတွေကြောင့်အစိုးရအဖွဲ့နှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုမှုတွေတင်းပတ်နဲ့ကြီးရှိနေချိန်မှာဝင်ကြီးချုပ်ယာရူးကနေနှုတ်ထွက်သွားတာဖြစ်ပါတယ်။ဗန်နာရေးစက်တဲမှုကြောင့်နိုင်ငံသားချင်းငွေတွေကိုပြတ်မဆက်နိုင်မဲနိုင်ငံဒေဝါလီခံရမဲ့အခြေအနေမှာကြာရောက်နေပါတယ်။ဗန်နာရေးစီးပွားရေးအခြေအနေတွေကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေရှိနေသလိုပါလီမန်မှာလည်းအစိုးရအပေါ်အယုံကြည်မှုရှိအဆိုတင်သွင်းမှုတွေရှိခဲ့ပါတယ်။ဝင်ကြီးချုပ်ယာရူးကနေနှုတ်ထွက်သွားတဲ့မဟင်ဒါရာဂျပက္ခစာဟာသီရိလင်ကာဝင်ကြီးချုပ်အဖြစ်2004ခုနှစ်ကနေ2005ခုနှစ်ထိတာဝန်ယူခဲ့ဘူးသလို2005ခုနှစ်ကနေ2015ခုနှစ်အထိသီရိလင်ကာသမ္မတအဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာဖာဒီနန်မာကော့စ်ဂျူနီယာအနိုင်ရသွားတဲ့အပေါ်ဂုဏ်ယူတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ ဖိလစ်ပိုင်ရွေးကောက်ပွဲကနက်ဦးမဲရွေတော်မူရဲ့အားလုံးနှိပါရွေတော်ပြီးသွားချိန်မှာမာကော့စ်ဂျူနီယာကသူ့ရဲ့အနီးဆုံးပြိုင်ဘက်ထက်မဲရလက်အများကြီးတာလုံနေရကြောင်းဒီရွေးကောက်ပွဲမှာအနိုင်ရတယ်လို့ပေါ်တဘူးနေကကြေညာခဲ့ပါတယ်။ မဲရလက်တွေကိုလွှတ်တော်ကအတီးပြုတ်ပြီးတဲ့နောက်ဂျွန်လ3ရက်နေ့မှာသမ္မတနဲ့ဒုတိယသမ္မတတို့ကသမ္မတတာဝန်တွေကိုစတင်ထမ်းဆောင်နိုင်မှာဖြစ်ပါတယ်။သမ္မတတဟာကိုဗစ်အလွန်စီးပွားရေးကိုကန့်ကွက်ရမှာဖြစ်ပြီးစီးရင်မှုမညှိနှိုင်းမှုမိုးစလင်းနဲ့ကွန်မြူနစ်သဘောထားမှုနဲ့နိုင်ငံရေးအရာစိတ်ဝမ်းကွဲပြားမှုတွေကိုဆက်ခံကြရမှာဖြစ်ပါတယ်။ ဒီပြဿနာတွေကလည်းရခိုင်သမ္မတတွေဖြစ်ကြပြီးသူတို့ဖခင်တွေဖြစ်ကြတဲ့ဖာဒီနန်မာကုစ်အကြီးနဲ့ဒူလာတွေတို့လက်ထက်မှာအဲ့ဒီပြဿနာတွေကကြီးလာခဲ့တာပါ။အခုအနိုင်ရတဲ့ဖာဒီနန်မာကုစ်ဂျူနီယာရဲ့အဖေဖြစ်သူဖာဒီနန်မာကုစ်ဟာဖိလစ်ပိုင်နိုင်ငံကို 1959ခုနှစ်ကနေ1986ခုနှစ်အထိအုပ်ချုပ်ခဲ့ပြီးဆယ်စုနှစ်တခုလောက်နီးနီးကိုတော့စစ်အုပ်ချုပ်ရေးနဲ့အုပ်ချုပ်သွားခဲ့တာဖြစ်ပါတယ်။ အိမ်နောက်1989ရာရှိစက်6လူရုအာနာတော်လန်ရဲ့အတွင်သူဟာရာလူကနေပြုတ်ကြပြီးဖိလစ်ပိုင်နိုင်ငံကနေပြည်ပကိုထွက်ပြေးခဲ့ရပါတယ်။တန်ဂရီးယားနိုင်ငံရွေးကောက်ခံသမ္မတတဲ့ယွန်းချက်ယွန်းအင်္ဂါနေ့မေလ10ရက်နေ့ကပဲကျန်းသစ္စာကျင်းစုသွားပြီးတနင်္လာနေ့ညတကောင်ချိန်ကစလို့သမ္မတတာဝန်တရားဝင်စတင်ထမ်းပါတယ်။ ရှေးရိုးဝါဒီယွန်ချက်ယိုကအန်ယေပြုတ်ချင်းကြောင့်နေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုတွေးဆုံဆွေးနွေးအဖြစ်ရှာတဲ့နီးနဲ့လှုပ်ဆောင်သွားမယ်လို့ပြောကြလိုက်ပြီးမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းမယ်ဆိုရင်စီးပွားရေးတိုးတက်အောင်လှုပ်ဆောင်ပေးမယ်လို့ရရဲ့တင်းတင်းပြောကြလိုက်ပါတယ်။ ဂျော်ရန်ရဲ့အနောက်ဘက်ကမှရှိတဲ့ဇနင်းမြို့ကပါလက်စတိုင်းဒုက္ခသည်စခန်တစ်ခုအပေါ်အစ္စရေးစစ်တပ်ရဲ့ဝင်ရောက်စီးနင်းမှုကိုသတင်းယူနေတဲ့အယ်လ်ဂျာဇီရာရုပ်သံဌာနကသတင်းတောက်ရှရင်းအဘူအခလာတနက်ထီမှသိဆုံးသွားပါတယ်။အသက်50တနှစ်အရွယ်ပါလက်စတိုင်းနယ်ပွားအမေရိကန်သတင်းတောက်ရှရင်းဟာအာရဗီဘာသာနဲ့ထုတ်လွှင့်တဲ့အယ်လ်ဂျာဇီရာရုပ်သံမှလူသိများကြောကြားတဲ့သတင်းတောက်တစ်ယော Mahmoud ကအစ္စရေးလိုလက်ချက်နဲ့တနတ်ထိမှန်တာလို့ဆွဆွဲပါရယ်အစ္စရေးဝန်ကြီးချုပ်ကတော့ပါလက်စတိုင်းတို့ဘက်ကပြစ်လိုက်တဲ့တနတ်ကြီးထိမှန်တာဖြစ်နိုင်တယ်လို့ဆိုပါရယ်ဝါရင်တည်နှောက်တည်ဆုံတဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့အမေရိကန်တန်ယုံကလည်းတောင်းဆိုထားပါရယ်ရှင
်တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအလိမာကပြောပြခဲ့တာဖြစ်ပါရယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရယ်အခုတော့သတင်းအချင်းချုပ်ကိုတလဲကြီးညာပေးပါဖြစ်ပါရယ်ခင်ဗျာအာဆီယံနိုင်ငံတွေကိုယူကရိန်းကျူးကျော်ဆင်းတဲ့ပတ်သက်ပြီးတော့ခိုင်ခိုင်မာမာယက်တီပေးကြဖို့အမေရိကန်ဘက်ကတိုက်တွန်းနေပေမဲ့လည်းအခုအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအပြီးမှာတော့ယူကရိန်းဆင်းတဲ့ပတ်သက်လို့ရုရှားကိုဝေဖန်ရှုတ်ချတာတွေထွက်မလာခဲ့ပါဘူးရုရှားသမ္မတပူတင်ကိုဝေဖန်တာမျိုးအာဆီယံနိုင်ငံတွေကသတိထားရှောင်ကျဉ်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံတွင်ကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရဆိုင်ပြီးနိုင်ငံရေးကျင်းသားတွေလွတ်ပေးဖို့အမေရိကန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုလိုက်ပါတယ်။မြန်မာ၏အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအချိန်မီကောင်းထက်ဖို့ဆောင်ရွက်ဖို့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအပြီးပူးတွဲကြေညာချက်မှာတိုက်တွန်းခဲ့တာဖြစ်ပါတယ်။လက်ရှိကြုံနေရတဲ့မြန်မာအခြေတဲ့အခြေအနေပေါ်မှာလည်းအလွန်အမင်းစိုးရိမ်မိတယ်လို့အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေကဖော်ပြကြပါတယ်။ဒီထိပ်သီးစည်းဝေးမှာမြန်မာစစ်ကောင်စီကြီးကဲကိုဖိတ်ကြားခြင်းမပြုဘဲမြန်မာနိုင်ငံကိုယ်စားပြုနေရာမှာခုံလုတ်ကိုသာချထားခဲ့တာဖြစ်ပါတယ်။အစည်းအဝေးကျင်းပနေတဲ့အချိန်ထဲမှာပဲကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံရေးဝန်ကြီးဒေါ်စင်မောင်ကိုအမေရိကန်အစိုးရကခေါ်ယူတွေ့ဆုံခဲ့ရကြောင်းမြန်မာစစ်ကောင်စီဘက်ကအမေရိကန်အစိုးရရဲ့ယက်တီချက်ပေါ်မှာလည်းပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါရခင်ဗျာဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညအစည်းအဝေးထုတ်လွှင့်ရမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ Charles Smock နဲ့ TN1 တို့ဖြစ်ပါတယ် View American တိုင်းရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9:00နာရီကနေ 10:00 အထိ line kilometer 3251နဲ့ line kilometer 190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ညနေပါ။
This program has come to you from the Voice of America, Washington.